Welcome to the Voice of America in Burmese.
မနက်ခင်းမှာခင်ဗျာတော်ရရှင်ပေါင်းရှင်လိုက်ချမ်းမြေနိုင်ကြပါလေဝါရှင်တန်မြို့တော်ဗီယိုအမေရိကန်တန်ခါနေနဲ့2017ခုနှစ်အောက်တိုဘာလ4ရက်ကြာသပတေးနေ့မနက်ပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 40 51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါလေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကိုဗီယိုရဲ့ Facebook စာမျက်နှာအပြင်ဗီယိုရဲ့ Internet Website ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါလေခင်ဗျာဒီမနက်မှာအစီအစဉ်မျိုးဖြစ်ကျွန်တော်ဇော်ဝင်လိုင်းကဆောင်ရွက်ပေးပါမယ်
။မင်္ဂလာမနက်ခင်ဗျာခင်ဗျာဒီနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြပါပါ။အမေရိကန်မြောက်ကိုရီးယားဒုတိယထိပ်သီးအစည်းအဝေးအတွက်ပြင်ဆင်ဖို့ဝန်ကြီးပွန်ပေယိုစနေနေ့မှာပြုံယမ်းကိုသွားပါမယ်။ဒီခါရေးနဲ့ဆက်လင်ပြီး EU ကမြန်မာနိုင်ငံကိုကုန်သွယ်ရေးဆိုင်ရာတံခါးအရေးယူမှုချမှတ်ဖို့စဉ်းစားနေတယ်ဆိုတဲ့သတင်းထွက်လာပါရယ်။အိန္ဒိယနိုင်ငံမှာတရားမဝင်ရောက်နေတဲ့ရိုညာမိုဆလင်ခုနှစ်ဦးကိုမြန်မာပြည်ပြန်ပို့ဖို့အိန္ဒိယအစိုးရကအစီအစဉ်နေပါရယ်။ဒီသတင်းတွေနဲ့အတူတခြားစီးဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာသတင်းလေးကြီးညာပြီးသတင်းလော်လေးကိုတင်ဆက်ပေးတဲ့အခါမှာဆိုရင်တော့
Enforcement of UN Security Council sanctions must continue vigorously and without fail until we realize the fully final
American ကနေဝင်ကြီးမိုက်ပွန်ပေကိုပြောတာပါသမရထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်တို့ရဲ့ဒုတိယကြိမ်ဆွေးနွေးပွဲပြင်ဆင်မှုအခြေအနေတွေကိုတင်ဆက်တဲ့အခါမှာအပြည့်အစုံကိုနှ ಾಸ င်ကြရပါမယ်အဲ့နောက်မှာတော့ American နဲ့တရုတ်နိုင်ငံအကြားဖြစ်ပေါ်နေတဲ့ကုန်သွယ်ရေးစစ်ပွဲပြည်လည်ရေးတရုတ်ဘက်ကဘာတွေလက်ရောလှုပ်ဆောင်နေတယ်လဲဆိုတာအပြင်ထက်နိုင်ငံမှာမြန်မာနိုင်ငံသားတွေဖမ်းဆီးခံခဲ့ရတဲ့တဲ့တွင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းသစ်ပင်ဆိုက်ကြမဲ့အကြောင်းတွေကိုကြားကြရမှာပါ။နောက်ပိုင်းမှာပတ်စင်ကဏ္ဍတွေဖြစ်တဲ့မြမအရေးတုံ့တက်ချက်နဲ့သူယုံကြည်ရာတို့ကိုလည်းနှ ಾಸ င်ကြရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ခင်အရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကတင်ပြပေးကြပါမယ်ခင်ဗျာ
။အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ခန့်အဖို့အမည်စီရင်တင်သွင်းခံထားရသူဘရက်ကဗနောဟာလိမ်မိုင်းမတော်မတရားလုပ်ခဲ့တယ်ဆိုပြီးဆွဆွဲထားတဲ့အမျိုးသမီးကိုသမ္မတဒေါ်နယ်ထရမ့်ကလှောင်ပြောင်ပြောဆိုတဲ့ပေါ်သူရဲ့ Republican Party ကအဓိကကြတဲ့အထက်လွှတ်တော်အမှတ်တွေကိုယ်တိုင်ဝေဖန်ပြောဆိုကြပါတယ်။တရားသူကြီး Brett Kavanaugh အပေါ်ဆွဆွဲချက်တွေကို FBI ကစုံစမ်းစစ်ဆေးနေတာပါ။ Mr. Kavanaugh ကိုယ်တိုင်ကတော့သူဟာအထက်တန်းတဲ့ College ကျောင်းသားဘဝကအမျိုးသမီးတွေကိုမတော်တရားပြုမှုဆက်ဆံခဲ့တယ်။ဒါမှမဟုတ်လိင်ပိုင်းမတော်မတရားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုညှင်းထားပါတယ်။ Maine ပြည်နယ် Republican ထက်လွှတ်တော်အမှတ် Susan Collins ကသမ္မတထရမ့်ပြောတဲ့အပေါ်တုံ့ပြန်တာမှာသူရဲ့ပြောစကားတွေဟာလုံးဝကိုမှားယွင်းနေပါတယ်လို့တွတ်တော်အဆောက်အဦးမှာတတင်းနောက်တွေကိုပြောပါရယ်အထက်လွှတ်တော်မှဆူဇန်ကောလင်းစ်ဟာတရားသူကြီးကေဗနောကိုဒီပြုခန့်အရေးထောက်ခံမဲ့ပေးမလားကန့်ကွက်မလားဆိုတာအတိအကျမပြောသေးတဲ့ Republican အမတ်နှစ်ယောက်ထဲကတယောက်ပါ Alaska ပြည်နယ် Republican ထက်လွှတ်တော်မှ Lisa Murkowski ကလည်းသမ္မတရဲ့ပြောဆိုချက်တွေဟာလုံးဝကိုသင့်လျော်မှုမရှိတယ်လို့ကျွန်မအမြင်အရလက်ခံနိုင်ဖို့လည်းမရှိပါဘူးလို့ပြောပါရယ်အင်ဂျီလိုပြောခွင့်ရ Sarah Huckabee Sanders ကတော့သမ္မတထရမ့်ဟာအချက်အလက်ကိုဖော်ပြပြောဆိုလာတာဖြစ်ပြီးသူအမည်စီရင်တင်သွင်းထားသူအပေါ်စိတ်ချယုံကြည်မှုရှိစေပဲလို့ပြောပါတယ
်။အီရန်ကိုစစ်ပစ္စည်းအစားတောင့်နဲ့ဒင်းအစိတ်ပိုင်းတွေအတွက်ပါပါဝင်တဲ့တံခတ်အရေးယူမှုတွေကိုဖယ်ရှားပေးဖို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကနေအမိန့်ချလိုက်တဲ့အတွက်တုံ့ပြန်တဲ့အနေနဲ့အီရန်နဲ့1955ခုနှစ်ကနေချုပ်ဆိုခဲ့တဲ့သဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်လိုက်ပါတယ်။ဒီချစ်ကြေးစာချုပ်ကအမေရိကန်နဲ့အီရန်နှစ်နိုင်ငံကြားစီးပွားဆက်ဆံရေးနဲ့ကောင်စည်ရုံးရပိုင်ခွင့်တွေအတွက်ချုပ်ဆိုခဲ့တာဖြစ်ပါတယ်။အခုလိုအမေရိကန်ဘက်ကနှုတ်ထွက်လိုက်တာဟာအမေရိကန်နဲ့အီရန်တို့ကြားတင်းမာမှုတွေပိုးပြီးတိုးလာမှုကိုပြနေပါတယ်။အခုအငင်းပွားမှုကအမေရိကန်နဲ့အီရန်ခေါင်းဆောင်တွေကြားမှသာဖြစ်ပြီးအီရန်ပြည်သူတွေနဲ့ဘယ်တော့မှအငင်းပွားမှာမဟုတ်ကြောင်းနဲ့ဒီအီရန်ခေါင်းဆောင်တွေကနိုင်ငံတကာအတိုင်းအဝန်းကလေးစားမှုရှိနေတဲ့အီရန်ကိုမလေးမဆအခြေအနေဖြစ်လာအောင်လုပ်နေသူတွေလို့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုတန်ကသမ္မတအင်ဂျီမှာသတင်းတောက်တွေကိုပြောပါတယ်။2015နိုင်ငံတကာနဲ့ရထားတဲ့နျူကလ িয়ার သဘောတူညီချက်အရရုပ်သိမ်းပေးခဲ့တဲ့တံခတ်မှုတွေကိုအမေရိကန်အစိုးရကအီရန်ပေါ်မှာပြန်လဲပြီးချမှတ်ခဲ့တာဟာ1955ခုနှစ်သဘောတူစာချုပ်ကိုချုပ်ပေါက်တာဖြစ်ကြောင်းအီရန်ကကုလသမဂ္ဂတရားရုံးတော်ကိုဦးတက်လျှောက်ထားခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့အရေးယူတံခတ်မှုတွေဟာအီရန်နိုင်ငံရဲ့လေကြောင်းလိုင်းဘေးကင်းလုံခြုံမှုတွေအန္တရာယ်ရှိစေနိုင်တဲ့အပြင်စားသောက်ရိတ်ခါစီးဝါနဲ့ဆေးပစ္စည်းတွေကိုပါပိတ်ချုပ်အရေးယူထားတာဟာအီရန်ပြည်သူတွေရဲ့လူမှုဘဝနဲ့ကျန်းမာရေးကိုဆူဆူဝါးဝါးရိုက်ခတ်နိုင်တဲ့အတွက်ဖယ်ရှားပေးဖို့ကုလသမဂ္ဂတရားရုံးကဗိုလ်တော်ဦးနဲ့မှာအမိန့်ချခဲ့တာပါ။ဒါပြင်အချိန်နဲ့ပိုဆိုးလာစေမဲ့လုပ်ရတွေကိုဆက်ပြီးမလုပ်ဖို့လည်းနှစ်နိုင်ငံစလုံးကိုတောင်းဆိုလိုက်ပါတယ်။ကုလတရားရုံးရဲ့ဆုံးဖြတ်ချက်ကလိုက်နာဖို့လိုအပ်ပေမဲ့မလိုက်နိုင်အရေးယူဖို့တော့မရှိပါဘူး။အခုလို ICJ တရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးကသူ့ Twitter မှာရေးခဲ့ပြီးတရားမဲ့အာဏာရှင်ကိုတရားဥပဒေစိုးမှုကအနိုင်ရတဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းပြောကြားခဲ့ပါတယ်။
သမ္မတဒေါ်နယ်ထရမ့်ရဲ့အခွင့်အဆန်းရာနောက်ကြောင်းအခြေအနေတွေနဲ့ပတ်သက်လို့ The New York Times သတင်းစာကရေးသားဖော်ပြပြီးတဲ့နောက် New York ပြည်နယ်အခွန်နဲ့ဗန်ဒါရေးဌာနကစုံစမ်းစစ်ဆေးမှုစလုပ်နေပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာသူ့မိဘစီကငွေတွေရတာအပါအဝင်သူ့ရဲ့ကြွယ်ဝချမ်းသာမှုအစမတန်တိုးပွားစေရေးအခွန်ဆောင်ဖို့အတွက်မ မေးခွန်းထုတ်စရာလှုပ်ဆောင်ချက်တွေနဲ့လုံးဝလိမ့်လည်ဖော်ပြတဲ့နည်းလမ်းတွေကိုအသုံးပြုခဲ့တယ်လို့ The Times သတင်းစာကရေးထားတာပါ။နယူးယောက်မြို့တော်ဝန် Bill de Blasio ရဲ့ပန်ကြားချက်အရပြည်နယ်အခွန်နဲ့ဗန္ဓာရေးဌာနကအင်္ဂါနေ့မှစပြီးစုံစမ်းစစ်ဆေးနေတာပါ။သမ္မတ Trump ကသူဟာဖားဂင်စီကနေအတော်လေးနည်းတဲ့ချင်းငွေဒေါ်လာတစ်သန်းရယူပြီးရင်းနှီးမြှုပ်နှံမှုတွေနဲ့စီးပွားရေးလှုပ်တာတွေကနေတဆင့်သူ့ရဲ့ကြော်ဝချမ်းသာမှုကိုတိဆောက်ခဲ့တာလို့ဆိုပြီးသူဟာကိုယ့်ဘာသာစူးစမ်းတိဆောက်ခဲ့သူဆိုတာမျိုးပြောလို့ရှိပါတယ်။ဒါပေမဲ့စာလုံးရေး၄000နဲ့ကြဲကြဲပြန့်ပြန့်အသေးစိတ်ရေးသားထားတဲ့ The Times သတင်းစာရဲ့ဆောင်းပါးမှာတော့ Mr. Trump ဟာသူ့ရဲ့ဖားဂင်ဖြစ်သူနယူးယောက်အင်ချမ်းမြေလုပ်ငန်းပိုင်ရှင်ကြီး Fred Trump စီကနေစုစုပေါင်းဒေါ်လာ413သန်းကျော်လက်ခံရရှိခဲ့တယ်လို့ဖော်ပြထားပါတယ်။The Times သတင်းစာရဲ့အဆိုအရအခွန်ဆောင်ရမယ်ထဲကနေနီးလန်းကြမဟုတ်တဲ့ short chat ဖဲထုတ်မှုတွေအပါအဝင်သူ့ဖခင်အနေနဲ့အခွန်ရှောင်ပြီးတော့ပိုးပြီးချမ်းသာလာအောင် Mr. Trump ကအကူအညီလှုပ်ဆောင်ပေးခဲ့တယ်လို့သတင်းစာဆောင်ပါးမှာရေးသားဖော်ပြထားပါတယ်။သတင်းစာရဲ့ရေးသားချက်ကို Mr. Trump ကပယ်ချပြီး The Times သတင်းစာဟာတိတ်ကိုဟောင်းနှွမ်းပြီးပြင်းစရာကောင်းပြီးတော့ကျွန်တော်နဲ့ပတ်သက်လို့တုံ့ပြန်ရေးသားတာပြီးမကြာခဏဖော်ပြလို့ရှိတယ်လို့ Twitter မှာတုံ့ပြန်ရေးသားပါတယ်။
ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂကနေခွဲထွက်ရေးမဟာဗျူဟာအတွက်အချင်းချင်းတွေးစည်းညင်ညွတ်ကြဖို့သဘောထားကွဲလွဲမှုတွေရှိနေတဲ့သူ့ရဲ့ Conservative Party ဝင်တွေကိုဝန်ကြီးချုပ်ထရီဆန်မီကပန်ကြားလိုက်ပါတယ်။ဒါအပြင် EU ဥရောပသမဂ္ဂကနေခွဲထွက်ရေးအတွက်ညှိနှိုင်းမှုတွေမှာသူ့ကိုကူညီကြဖို့ပါပြောကြားခဲ့တာပါ။ဘာမင်ဂမ်မှာပုတ်ဘူးနေကကျင်းပတဲ့ပါတီနှစ်ပတ်လည်ညီလာခံမှာဝန်ကြီးချုပ်မီကအခုလိုပန်ကြားလိုက်တာဖြစ်ပြီးဗြိတိန်နိုင်ငံရဲ့အချင်းချင်းဟာညှိနှိုင်းဆွေးနွေးမှုရဲ့အခက်အခဲဆုံးအဆင့်တွေရောက်နေပြီဖြစ်ကြောင်းလည်းပြောပါတယ်။ဗြိတိန်နိုင်ငံဟာမတ်လ29ရက်နေ့မှာနိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂကနေခွဲထွက်တော်မှာဖြစ်ပြီးခွဲထွက်ရေးအတွက်သဘောတူညှိနှိုင်းမှုတွေရှင်းပြတိုးနောက်မဆုတ်ဖြစ်နေတာပါ။မေးရဲ့ပါတီတွေကဗြိတိန်နိုင်ငံခြားရေးဝန်ကြီးဟောင်း Boris Johnson ဦးဆောင်တဲ့ခွဲထွက်ရေးလိုလားတဲ့ဩဇာကြီးတဲ့အုပ်စုကတော့တကယ်လို့လိုအပ်တယ်ဆိုရင်ဘာသဘောတူညီချက်မှယူမနေပဲ EU ကနေခွဲထွက်ဖို့အတွက်ခိုင်ခိုင်မာမာရက်တည်ဝန်ကြီးချုပ်မေကိုတိုက်တွန်းနေပါတယ်။ပြက်ပြက်သားသားခွဲထွက်သွားမယ်အစားခွဲထွက်ပြီးတဲ့နောက်မှာဗြိတိန်က EU ရဲ့ကုန်သွယ်ရေးဆိုင်ရာဥပဒေတွေအတိုင်းလိုက်နာဖို့အတွက်ဝန်ကြီးချုပ်ရဲ့အဆိုပြုချက်ကိုဒီအုပ်စုကလက်မခံကြပါဘူး
။ VOA American တာမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6653ညာနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ဒီဝေကနေကြာတာပရိမနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်အကြံတဲ့ဆက်လင်းပြီးမြန်မာနိုင်ငံအပေါ်ကုန်သွယ်ရေးဆိုင်ရာတန်ခတ်အရေးယူမှုတွေချမှတ်ဖို့ဥရောပသမဂ္ဂ EU ကစဉ်းစားနေတယ်ဆိုတဲ့သတင်းထွက်လာပါတယ်။ကမ္ဘာအကြီးဆုံးကုန်သွယ်ရေးအုပ်စုဖြစ်တဲ့ EU ဘွဲကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ခွင့်ကစ်လွတ်ခွင့်ကိုပြန်ယူသိမ်းဖို့စဉ်းစားနေတာဖြစ်တယ်လို့ EU တာဝန်ရှိသူ၃ဦးကပြောတယ်ဆိုပြီး Reuters သတင်းမှရေးထားပါတယ်။ဥရောပကော်မရှင်ကစဉ်းစားနေတဲ့ဒီတန်ခတ်အရေးယူမှုမှာမြန်မာနိုင်ငံရဲ့အထည်ချုပ်လုပ်ငန်းလည်းပါဝင်ပြီးအလုပ်အကိုင်ထောင်ပေါင်းများစွာကိုထိခိုက်မဲ့အန္တရာယ်ရှိပေမဲ့ချက်ချင်းတည်ရောက်မှုရှိမှာတော့မဟုတ်သေးပါဘူး။ကုန်သွယ်ရေးဆိုင်ရာတန်ခတ်အရေးယူမှုတွေချမှတ်မလားဆိုတာ6လကြာသုံးသက်ဆန်းစစ်မှုစတင်လိုက်တာကပဲမြန်မာနိုင်ငံဆိုင်ရာ EU ရဲ့မူဝါဒပိုင်းမှာအရေးပါတဲ့ပြောင်းလဲမှုတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့လူသားစာနာမှုနဲ့ဒီမိုကရေစီရေးရာတတ်မှတ်ချက်တွေကိုပြည့်မိတယ်ဆိုရင်ပြန်ရုပ်သိမ်းနိုင်တယ်လို့လည်း Reuters သတင်းမှရေးထားပါတယ်အခုလိုသုံးသက်ဆန်းစစ်လာတဲ့အဓိကအကြောင်းရင်းကတော့ရခိုင်ပြည်နယ်မှာကျူးလွန်ခဲ့တဲ့ဆိုတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ရည်ရွယ်ချက်နဲ့မြန်မာစစ်ဘက်ကလှုပ်ဆောင်ခဲ့တယ်လို့အောက်ကလကထုတ်ပြန်တဲ့ကုလသမဂ္ဂအစည်းအဝေးစာထဲမှာဆွဆွဲဖော်ပြထားတာပဲဖြစ်ပါတယ်။ကုန်သွယ်ရေးဆိုင်ရာတန်ခတ်ရည်ယူမှုတွေချမှတ်ဖို့စဉ်းစားတဲ့နေရာမှာဥရောပကော်မရှင်ထဲမှာသဘောထားကွဲလွဲတာတွေတော့ရှိနေပါတယ်။ EU ကုန်သွယ်ရေးဆိုင်ရာအကြီးအကဲဆစ်ဆီလီယာမန်စထရောင်းကတန်ခတ်ရည်ယူမှုချမှတ်ရေးစတင်လှုပ်ဆောင်ဖို့သဘောထားရှိပါတယ်။ဒါပေမဲ့ EU နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဂရီနီကတော့တာမန်နိုင်ငံသားတွေကိုထိခိုက်စေမဲ့စီးပွားရေးတန်ခတ်ရည်ယူမှုတွေကိုရှောင်ရှားဖို့ဆိုတဲ့ EU ရဲ့မူဝါဒကြောင့်ပိုပြီးတတိထားလှုပ်ဆောင်ခြင်းနဲ့သဘောထားရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကော်မရှင်ဥက္ကဋ္ဌယွန်းကလော့ဒ်ယန်ကာရဲ့ရည်တည်ချက်ကတော့အခုချိန်ထိထွက်မလာသေးတယ်လို့ကော်မရှင်ပြောခွင့်ရကလည်းမှတ်ချက်ပေးပြောဆိုဖို့ညင်းတယ်လို့ Reuters သတင်းမှရေးထားပါတယ်။မြန်မာနိုင်ငံကနေ EU ကိုတင်ပို့နေတဲ့ကုန်ပစ္စည်းတန်ဖိုးစုစုပေါင်းဟာ2019ခုနှစ်ကဒေါ်လာ 1.8 ဘီလီယံကျော်ရှိပါတယ်။ဒါဟာလက်နက်ခရမ်းကလွဲပြီးကျန်တဲ့ကုန်ပစ္စည်းအလုံးကိုကုန်သွယ်ခွင့်နဲ့အခွန်ကင်းလွတ်ခွင့် EU ကမြန်မာနိုင်ငံကိုပေးပြီးတဲ့နောက်ပိုင်း2012ခုနှစ်နဲ့နိုင်ရှင်ရင်ဆယ်စားနီးပါးတိုးလာတာပါ။ EU ဟာမြန်မာနိုင်ငံရဲ့ကုန်သွယ်ဘက်တွေထဲမှာ6ခုမြောက်အကြီးဆုံးဖြစ်ပြီးနိုင်ငံခြားတရရဲ့ယင်းနှိမ့်ညွှန်မှုဆိုင်ရာအရေးကြီးတဲ့အရင်းမြစ်တစ်ခုလည်းဖြစ်ပါတယ်။မြန်မာအထွေထွေလုပ်ငန်းအသင်း NGMA ကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရမြန်မာနိုင်ငံကနေ EU ကိုတင်ပို့ကုန်တွေတဲ့ရေနံနဲ့သဘောဝတောင်းဝင်ပြီးရင်အထွေထွေလုပ်ငန်းကဒုတိယအများဆုံးပါ။ EU အနေနဲ့အထွေထွေလုပ်ငန်းကိုထွင်းချက်ထားပြီးတန်ခတ်အရေးယူမှုချမှတ်ဖို့နည်းလမ်းရှိပေမဲ့လည်းဒီကန်တာရဲ့ပို့ကုန်ပမာဏကကြီးမားတာကြောင့် EU ရဲ့တန်ခတ်အရေးယူမှုထိရောက်နိုင်ချေဟာတိတိတတ်တာရောကြသွားမယ်လို့ EU တာဝန်ရှိသူတူကပြောပါတယ
်။အိန္ဒိယနိုင်ငံနဲ့တရားဝင်လာရောက်နေသူတွေကိုစစ်ဆေးပြီးနေရရင်ပြန်ပို့ဖို့အတွက်မနေ့ကပြည်ထောင်စုဝန်ကြီးရဲ့အမိန့်ထုတ်ပြန်ခဲ့ခြင်းကစပြီးပရမဆုံးဖြစ်နေအိန္ဒိယနိုင်ငံနဲ့ရောက်နေတဲ့ရွန်ဂျာမွတ်စလင်တွေထဲက9ဦးကိုမြန်မာနိုင်ငံကိုပြန်ပြီးပို့ဖို့အတွက်အိန္ဒိယအစိုးရကစီစဉ်နေပါတယ်။ဒီ9ဦးဟာ2012ခုနှစ်မှာအိန္ဒိယနိုင်ငံနဲ့တရားဝင်လာရောက်ခဲ့တဲ့အတွက်အာတန်ပြည်နယ်အချင်းတောင်မှာထိန်းသိမ်းထားတာဖြစ်ကြောင်းအကြီးအကဲရဲရဲရှိဘတ်ကာချိုတီမဟန္တာကဗုဒ္ဓဘူးနေမှာပြောပါတယ်မြန်မာအာဏာပိုင်ရေးစီကသူတို့တက်ခီးသွားခွင့်ပြုချက်တွေရထားပြီးဖြစ်တဲ့အတွက်ချက်တပရင်းနေမှာနေချားဆောင်တက်တွေလက်ထဲကိုလွှဲပြောင်းပေးဖို့ဖြစ်နိုင်တယ်လို့လည်းပြောပါတယ်ဒါပြင်သူတို့ခုနှစ်ဦးကိုဗုဒ္ဓဘူးနေကအာတန်အချင်းတောင်ကနေမဏိပူပြည်နယ်ကနေဆက်မြို့မိုးရဲကိုဘတ်ကာနဲ့ခေါ်ဆောင်သွားပြီးဖြစ်ကြောင်းလည်းပြောပါတယ်ဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးကြတဲ့ရွန်ဂျာ9000လောက်ရှိနေတယ်လို့အိန္ဒိယနိုင်ငံဒေသဆောင်မှာခိုးလုံးနေတဲ့ရွန်ဂျာက4000လောက်ရှိမယ်လို့ခန့်မှန်းပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးမှာမှတ်ပုံထင်ထားသူကတော့1000ခွဲမပြည့်ပါဘူး။ရွန်ဂျာအများစုကမွတ်စလင်အများစုရှိရာတောင်ပိုင်းဟိဒရာဘတ်မြို့၊မြောက်ပိုင်းဥတ္တပရာဒက်ရှ်ပြည်နယ်နဲ့နယူးဒေလီမြို့တွေအပြင်ဂျမ္မူကက်ရှမီးယားဒေသတွေမှာပါတောရောက်နေထိုင်ကြတာပါ။ကက်ရှမီးယားမြောက်ပိုင်းနဲ့မြောက်ပိုင်းပြည်နယ်တွေမှာလက်နက်ကင်တပုံတွေနှိမ်နင်းနေရတဲ့အိန္ဒိယအစိုးရကနိုင်ငံလုံခြုံရေးအတွက်အစွမ်းရောက်ချင်းချောက်မှုရှိနေသူတွေထဲမှာအိန္ဒိယမျိုးကြီးအများပြားမှာအခြေချနေတဲ့ရွန်ဂျာမွတ်စလင်တွေပါနေကြောင်းအထောက်အထားတွေရထားတယ်လို့ပြောပါတယ်။တရားဝင်လာရောက်သူရှိမရှိစစ်ဆေးဖို့ပြည်နယ်တွေကိုညွှန်ကြားထားတယ်လို့တရားဝင်လာရောက်သူတွေကိုနေရာရင်းပြန်ပို့မှာဖြစ်ပြီးဒီထဲမှာကုလသမဂ္ဂကဒုက္ခသည်အဖြစ်အသိမှတ်ပြုထားသူတွေပါဝင်ရွန်ဂျာအလုံးထားနေကိုပြန်ပို့မှာဖြစ်ကြောင်းလည်းပြည်ထောင်စုဝန်ကြီးကပြောပါတယ်။
2018ခုနှစ်အတွက်နိုဘယ်ဆုရှင်တွေကိုဒီသတင်းပတ်တွင်ထုတ်ပြန်ကြေညာနေတာမှာလာမယ့်တောက်ကြနေကြရင်နိုဘယ်ငင်းချင်းဆုရှင်ကိုကြေညာမှာဖြစ်ပါတယ်။လက်ရှိအချိန်ထိသတင်းထွက်နေတဲ့ဆုရှင်တွေဖြစ်အမည်စရင်းတင်သွင်းခံထားရသူတွေရဲ့မှာဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီနဲ့ထင်ရှားတဲ့နိုင်ငံတကာလူ့ခွင့်ရေးရှင်တွေအမားကလူတွေပါဝင်ပါတယ်။ယူနေစီယာအဖွဲ့ဟာလည်းအဖွဲ့အနေနဲ့အမည်စရင်းတင်သွင်းခံထားရတဲ့အထက်မှာပါနိုင်ခြင်းရှိပါတယ်။ဒီနှစ်နိုဘယ်ငင်းချင်းဆုအတွက်အမည်စရင်းတင်သွင်းခံထားရတဲ့လူပိုကူပေါင်း216ယောက်နဲ့အဖွဲ့အစည်း135ခုစုစုပေါင်းအစီအတွက်338ရှိတာကြောင့်နိုဘယ်ငင်းချင်းဆုသမိုင်းမှာဒုတိယအစီအတွက်အများဆုံးဖြစ်ပါတယ်။တနင်္လာနေ့ကဆေးပညာဆိုင်ရာနိုဘယ်ဆုကိုအမေရိကန်နဲ့ဂျပန်ပညာရှင်တို့ပူးပေးခြင်းနဲ့ခံရပါတယ်။အင်္ဂါနေ့ကကျူဘာဗီရဆိုင်ရာနိုဘယ်ဆုကိုတော့အမေရိကန်ပြင်သစ်နဲ့ကနေဒါကပညာရှင်တွေပူးပေးခြင်းနဲ့ခံရပါတယ်။ဗုဒ္ဓနေ့ကကျင်းပတဲ့ဓာတုပိတပညာရဲ့နိုဘယ်ဆုကိုအမေရိကန်ပညာရှင်တွေနဲ့ပြည်ထောင်စုတည်တည်တူတို့ပူးပေးခြင်းနဲ့ခံထားရပါတယ်။
တတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ဒီအမေရိကန်အတန်းကနေကြာတာပတင်းနေမနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့တတင်းလွှာတွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့နိုင်ငံတကာတတင်းတွေကိုတင်ပြပေးခြင်းပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆံရေးမှာနှစ်သစ်တစ်ခုရဲ့အာယုံဥကာလရောက်နေပြီလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်တို့ကြားဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲအတွက်ပြင်ဆင်ဖို့ပြုံရမြို့တော်ကိုသွားဖို့ရှိနေတဲ့အချိန်မှာပဲဝန်ကြီးပွန်ပေယိုကအဲ့ဒီလိုဝုန်းဝင်ကြွားကြွားပြောဆိုခဲ့တာပါ။ဒါပေမဲ့လည်းဝန်ကြီးပွန်ပေယိုရင်ဆိုင်ရမယ့်ခက်ခဲတဲ့ကိစ္စတွေရှိနေပါတယ်။ဒီကြောင့်စတီဗ်မီလာရဲ့သတင်းလာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ခင်ဗျာ
။ဝန်ကြီးပွန်ပေယိုဟာစနေနေ့မှာမြောက်ကိုရီးယားကိုသွားပြီးတနင်္ဂနွေနေ့မှာကင်ဂျွန်ဝန်းနဲ့တွေ့ဆုံပါမယ်။ဒီခီးစဉ်ဖြစ်လာမယ်ဆိုတဲ့ခမန်းချက်တွေထွက်နေတာအတော်ကြာနေပြီဖြစ်ပေမဲ့မြောက်ကိုရီးယားမှာနျူကလ িয়ার လက်နက်60အထိရှိနိုင်တယ်ဆိုတာတောင်ကိုရီးယားကလက်ခံပြောဆိုလိုက်ပြီးရပိုင်းအကြာမှာမှတကယ်သွားဖို့ဖြစ်လာတာပါဒီအချက်အရနျူကလ িয়ার ကင်းရှင်းရေးမှူးပေါင်းတစ်ခုအတွက်ဆွေးနွေးပွဲတွေပိုပြီးခက်ခဲလာနိုင်ခြေရှိနေတာပါမြောက်ကိုရီးယားကပြင်ပကမ္ဘာနဲ့ပြန်ပြီးဆက်သွယ်လာတာတစ်နှစ်ကြာပြီးတဲ့နောက်သူတို့ရဲ့ပြည်မူပုံအတွက်အပြုသဘောဆောင်တဲ့အခွင့်အရေးတစ်ခုပြန်ပေးတဲ့အနေနဲ့တန်ခတ်အရေးယူမှုတချို့ကိုပြန်ရောက်သိမ်းသိမ်းဖို့တောင်းဆိုတဲ့နိုင်ငံတွေပိုများလာနေတယ်လို့ပထဝီနိုင်ငံရေးဆိုင်ရာအမေရိကန်ထုတ်မဂဇင်း Stratfor ကအာရှပစိဖိတ်ဒေသဆိုင်ရာလေလာသုံးသပ်သူ Evan Rees ကပြောပါတယ
် And the US has really gotten to the point where the maximum pressure front is getting increasingly hard
အမေရိကန်အနေနဲ့အမြင့်ဆုံးပြအားပေးတာကိုဆက်ထိန်းထားဖို့ကပိုပြီးခက်ခဲလာတဲ့အခြေအနေရောက်နေပါပြီအထူးသဖြင့်တရုတ်နဲ့ရုရှားတို့ကပြအားပေးလာတဲ့အခြေအနေကိုရင်ဆိုင်နေရတာကြောင့်ဖြစ်ပါတယ
်တန်ခတ်အရေးယူမှုကိုပြန်ဆန်းစစ်ဖို့ဒီဦးနဲ့ရုရှားတို့ကကုလသမဂ္ဂလုံခြုံရေးကောင်စီမှာပြီးခဲ့တဲ့လကအပဲတောင်းဆိုထားတာပါ တောင်နဲ့မြောက်ကိုရီးယားနိုင်ငံသားဆက်ဆံရေးပိုပြီးနှွေးထွေးလာတာနဲ့အပြုသဘောဆောင်တိုးတက်မှုတွေအပြင်အမေရိကန်နဲ့ဆက်ဆံရေးပိုကောင်းလာတဲ့အချက်တွေကြောင့်တန်ခတ်အရေးယူမှုကိုလျှော့ပေါက်ပေးတယ်လို့တရုတ်နိုင်ငံသားဝန်ကြီးဝမ်ယီကပြောပါတယ်။ဒါပေမဲ့အမေရိကန်အစိုးရကဒါကိုသဘောမတူပဲစီးပွားရေးတန်ခတ်မှုဆက်ထားသွားမယ်လို့ဆိုပါတယ်။ဒီကြေလာလူမျိုးရေးကောင်စီအစည်းအဝေးတွင်ဝန်ကြီးပုံပေယိုကအခုလိုပြောထားပါတယ
်။ Enforcement of UN Security Council sanctions must continue vigorously and without fail until we realize the full
consequences. ဒီကိစ္စကအကြည့်ဝါနေနောက်ဆုံးအဆင့်ရောက်ပြီးအထောက်အထားနဲ့အတည်ပြုနိုင်တဲ့အချိန်အထိလူမျိုးရေးကောင်စီရဲ့တန်ခတ်ရေးယူမှုတွေကိုပြတ်ကွက်မှုမရှိအပြင်းအထန်လှုပ်ဆောင်သွားရပါမယ်။အဖွဲ့ဝင်နိုင်ငံအားလုံးအနေနဲ့ဒါကိုစံနမူနာပြလှုပ်ဆောင်ကြမှာဖြစ်ပြီးကျွန်တော်တို့အားလုံးတနိုင်ငံနဲ့တနိုင်ငံတာဝန်ခံမှုရှိကြရပါမယ်
။အရေးယူမှုကိုပြန်သုံးသပ်စေချင်တာမြောက်ကိုရီးယားရဲ့ကာလရှည်မဟာမိတ်တွေတွေမကပါဘူး။ကိုရီးယားနိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နိုင်ဖို့တန်ခတ်အရေးယူမှုကိုကင်းလွတ်ခွင့်သို့မဟုတ်ချွင်းချက်ပြုခွင့်တောင်ကိုရီးယားကိုယ်တိုင်ကပန်ကြားထားတာပါ။နျူကလ িয়ার ကင်းရှင်းရေးကြိုးပမ်းချက်တွေလက်ရှိမှာတိုးတက်မှုမရတာဟာအမေရိကန်ကြောင့်လို့မြောက်ကိုရီးယားနိုင်ငံသားဝန်ကြီးရီယွန်ဟိုကဒီကရတဲ့ဘက်နယူးယောက်မှာပြစ်တင်ပြောဆိုသွားပါတယ်။အမေရိကန်ရဲ့အရင်ကလူဆောင်ချက်တွေဟာထိခိုက်မှုဖြစ်စေခဲ့တယ်လို့ Rand Corporation ကနိုင်ငံရေးအကြီးတန်းလေ့လာသုံးသပ်သူ Michael Mazur ကပြောပါတယ
်။ One of the failures of sort of the first real run
ယူကရကိစ္စမှာအဖြစ်တစ်ခုရဖို့စဉ်းစားဆွေးနွေးရတဲ့အပေါ်အမှောက်ဆုံးတကယ့်အတားအဆီးလို့ပြောရမယ်1990ပြည့်နှစ်တွေကရရှိခဲ့တဲ့သဘောတူညီမှုနဲ့မူပေါင်းရက်အမှတ်တစ်ခုကတော့မြောက်ကိုရီးယားကသူတို့ရမယ်လို့ထင်ခဲ့တဲ့စီးပွားရေးဆိုင်ရာအခွင့်အရေးတွေမရခဲ့တာပဲဖြစ်ပါတယ်
။ကိုရီးယားနိုင်ငံကဆက်ဆံရေးပိုကောင်းလာဖို့သမ္မတမွန်ဂျေအင်အစိုးရရဲ့လှုပ်ဆောင်ချက်တွေကြောင့်မြောက်ကိုရီးယားအနေနဲ့ပိုပြီးအားကောင်းတဲ့စစ်ဆန့်ညှိနှိုင်းမှုအနေအထားရနိုင်ပွဲရှိတယ်လို့လည်းမစားကပြောပါတယ
်။ If the United States were to try to say no North Korea that's not enough it's not fast enough it's not significant enough
ကိုရီးယားရဲ့လှုပ်ဆောင်ချက်တွေပေါ်အမေရိကန်ကမရသေးဘူးဒါမလုံလောက်သေးဘူးလုံလောက်တဲ့ဆွေးနွေးမှုမရှိဘူးလုံလောက်တဲ့အရေးပါမှုမရသေးဘူးစသဖြင့်ပြောပြီးပို့တောင်းမယ်ဒါမှမဟုတ်တခြားနည်းတွေပြောလာမယ်ဆိုရင်တော့မြောက်ကိုရီးယားကလည်းကဲအဲ့တော့ဘာဖြစ်လဲလို့ပြန်ပြောနိုင်ရေးရှိပါတယ
်အကြောင်းကတော့တောင်ကိုရီးယားအနေနဲ့မြောက်ကိုရီးယားဘောစစ်ရေးအရဘယ်လိုချင်းချောက်မှုမျိုးကိုမဆိုလက်ခံမှာမဟုတ်တာကြောင့်ဖြစ်တယ်လို့ဘိုက်ကမဇာကသုံးသပ်ပါခင်ဗျာ
ကိုချက်ချက်သိန်းတင်ပြပေးကြတာပါခင်ဗျာအခုချက်ပြီးတော့တရုတ်အမေရိကန်ဆက်ဆံရေးသတင်းကိုလည်းတင်ပြပေးပါဦးမယ်တရုတ်နိုင်ငံဟာအမေရိကန်နဲ့ကုန်သွယ်ရေးအငင်းပွားမှုရော့ပါရေးမျှော်လင့်ခြင်းနဲ့တောင်တရုတ်ပင်လယ်ရေပိုင်နယ်အတွင်းအားစမှုကိုအရှိန်လျှော့မဲ့သဘောရှိနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တရုတ်အပေါ်ကုန်သွယ်မှုအသာရဖို့အတွက်တောင်တရုတ်ပင်လယ်ပြင်အတွင်းစစ်ရေးအရာလှုပ်ရှားပြနေတာလို့လည်းတချို့ကသုံးသပ်ကြပါတယ်ဗီအိုသတင်းတောက် Ralph Jennings ရဲ့သတင်းလွှာကိုဦးကျော်စံသားကတင်ပြပေးပါမယ်
တောင်တရုတ်ပင်လယ်ကိုတရုတ်ကချုပ်ကင်ဖို့အားထုတ်နေပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့နိုင်ငံတကာအတွက်ဖွင့်ပေးစေချင်တာပါအခုသင်္ဘောရေလေယာဉ်များတွေကိုဖြတ်သန်းခိုင်းပြီးကုန်သွယ်မှုနဲ့ရေကြောင်းသွားလာရေးတဲ့အတွက်တရုတ်ကိုဖိအားပေးတာဖြစ်နိုင်တယ်လို့ပညာရှင်တွေကဆိုကြပါတယ်အလန်ချွန်ဟာစင်ကာပူ S Rajaratnam နိုင်ငံတကာလေ့လာရေးကျောင်းကတွေ့ဖက်ပါမခတူဖြစ်ပါတယ
် The initiation of B-52 patrols is a pressure tactic I don't think the pressure is specifically directed at the militarization ofChinese own islands
in PR ကတောင်တရုတ်ပင်လယ်ထဲကကျွန်းတွေမှာတရုတ်စီရေးတိဆောက်နေတာကိုတရက်ရွေရတာမဟုတ်ပဲကုန်သွယ်ရေးအငင်းပွားမှုမှာတရုတ်ဘက်ကနည်းနည်းလိုက်လျောစေခြင်းနဲ့ကြိုးပမ်းမှုလို့ပဲထင်ပါတယ
်ဒေါ်နယ်ထရမ့်မှာ2019မှာသမ္မတဖြစ်လာကြတဲ့ကတောင်တရုတ်ပင်လယ်ကိုရေတပ်သင်္ဘောတွေပုံမှန်စစ်လွှတ်ခဲ့တာပါဒီဒေသကိုကျန်းအာရှ၅နိုင်ငံကလည်းသူပိုင်ငါပိုင်ကြောနေကြလေတော့တရုတ်ရဲ့စီရေးတိုးချက်မှုကိုအဲ့ဒီနိုင်ငံတွေကလည်းမကြည်မနက်ခံပြင်းတော့တာထွက်နေကြတာပါဆိုတော့အမေရိကန်နဲ့ကုန်သွယ်ရေးအငင်းပွားမှုရှိနေသေးသည်မျှအမေရိကန်ဘက်ကစစ်သင်္ဘောတွေစစ်လေယာဉ်တွေဆီလွတ်နေသည်မျှတရုတ်ကတော့ဒေသတွင်းနိုင်ငံတွေအထူးစိုးရိမ်နေကြတဲ့ကျွန်းစစ်တိဆောက်မှုတွေကိုဆက်လုပ်နိုင်မှာမဟုတ်ဘူးလို့ပညာရှင်တချို့ကသုံးသပ်ကြပါတယ်။ OE Son Ha စင်ကာပူနိုင်ငံတက္ကသိုလ်ကနိုင်ငံတကာလေ့လာရေးပမခတူဖြစ်ပါတယ
်။ We could perhaps see that it is not just a trade war it is some sort of a comprehensive the containment
အမေရိကန်ရဲ့ဖိအားဟာကုန်သွယ်ရေးစစ်ပွဲအတွက်တောင်မှကတရုတ်ကိုထိန်းချုပ်ဖို့အားထုတ်မှုအနေနဲ့လည်းမှတ်ယူနိုင်မယ်ထင်ပါတယ်။ဒါကိုတရုတ်ဘက်ကလည်းပြင်းပြင်းထန်ထန်တုံ့ပြန်ပွဲမရှိပါဘူ
း။အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကတော့တရုတ်နဲ့ဆက်ဆံရေးအလားအလာကိုထက်မတွက်ဖဲရေကြောင်းသွားလာမှုလွတ်လပ်စွာကျင့်သုံးနိုင်တယ်ဆိုပြီးတော့ရေဒတ်သင်္ဘောတွေတောင်တရုတ်ပင်လယ်တွေကိုဖြတ်သန်းဖို့အစီအစဉ်တရက်ကိုမနစ်ကြဲကချမှတ်ထားခဲ့ပြီပါဗျ။တရုတ်ကလည်းဒီပြင်းရဲ့90ရာခိုင်နှုန်းဟာသူတို့ပိုင်တယ်ဆိုပြီးတော့ငါဖန်ခွင့်တွေ၊လောင်စာတိုက်တူဖော်ခွင့်တွေ၊ရေချောင်းသွက်လာခွင့်တွေအလုံးကိုစစ်စုံကနေတောင်းဆိုတရပါ။ Brunei, Malaysia, Philippines, Taiwan, Vietnam တို့ကလည်းသူတို့ပိုင်တဲ့အစိပ်ပိုင်းတွေကိုတောင်းဆိုနေကြပြီမဲ့တရုတ်လောက်တော့သူတို့မှစိတ်ငြာမရှိပါဘူး။ American ဘက်ကတော့နည်းမြတောင်းဆိုရမဟုတ်ဖဲဖြတ်သန်းသွားလာခွင့်ကိုလိုချင်တာပါ။ဒီလိုအချိန်မှာတရုတ်က American ကိုကုံွယ်ရေးကိစ္စအရာစဉ်းတိုင်းလာတော့ Donald Trump အစိုးရကသင်္ဘောတွေဖြတ်သန်းရင်မကဘူး B-52 အမျိုးအစားဘုံးကျဲလေယာဉ်တွေကိုပါပြန်စမ်းပြလာပါတော့တယ်။ကုန်သွယ်ရေးတင်မှမှုကိုကြည့်ရင်အမေရိကန်ဘက်ကတရုတ်ကုန်စည်တန်ဖိုးဒေါ်လာဘီလျံ250အပေါ်အခွန်စည်ကြထားတာဖြစ်ပြီးကုန်သွယ်ရေးအပေါ်စီးရနေတဲ့တရုတ်ဘက်ကတော့အမေရိကန်ကုန်စည်တန်ဖိုးဘီလျံ130အပေါ်မှာသာတုံ့ပြန်ပြီးတော့အခွန်စည်ကြနေတာဖြစ်ပါတယ်။ဒါဟာတရုတ်နိုင်ငံရဲ့စီးပွားရေးချင်းချောက်ခံရတဲ့အနေအထားမျိုးဖြစ်တယ်လို့ပညာရှင်တို့ကဆိုကြပါတယ်။ရှိန်လီဟာထိုင်ဝမ်ချွန်ဂျွန်ခရစ်စတန်တက်ဇူဟာနိုင်ငံရေးသိပ္ပံပါမခဖြစ်ပါတယ
်။ LZ has two purposes. One is to tell China this is not your territory. Secondly, put pressure on China for the...
ဒီနေရာမှာ Donald Trump ရဲ့ရည်ရွယ်ချက်2ရရှိပါတယ်။နံပါတ်1ကဒါဟာတရုတ်ပိုင်နဲ့မဟုတ်ဘူးဆိုတာကိုပြောဖို့နဲ့နံပါတ်2ကကုန်သွယ်ရေးသဘောတူညီချက်အတွက်တရုတ်ကိုဖိအားပေးဖို့ဖြစ်ပါတယ်
။တရုတ်ဘက်ကတော့ရေးပြင်းဖြတ်သန်းခွင့်ကိစ္စတွေမပါဘဲကုန်သွယ်ရေးကိစ္စကိုပဲစီးကြညှိနှိုင်းချင်နေတာလို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကုန်းဆောင်ပါမခါခါဆရာကဆိုပါတယ်ဒါပေမဲ့ Donald Trump ရဲ့သဘောကိုစီးရခက်နေတယ်လို့လည်းပြောပါတယ
် You don't know how far Trump is going to go but since the campaign I've not heard him utter the word South China Sea
Donald Trump ဘယ်အထိဆက်လို့အောင်မဲဆိုတာမသိနိုင်ပါဘူးဒါပေမဲ့2016သမရယူကော့ပွဲမဲဆွယ်ခြင်းကစပြီးတောင်တရုတ်ပင်လယ်ကြောင်သူထုတ်ဖော်ပြောဆိုတာတခါမှမကြားသေးပါဘူး
။ကွန်ဒွေစစ်ပွဲရောင်စစ်ပွဲရေးအန်ဒီစီလာရနဲ့အမြတ်တရုတ်အစိုးရအနေနဲ့ရေပြင်ပိုင်နဲ့ကိစ္စရှိတူကိုခက်နေအောင်မှဖြစ်ပါတယ်။ဒီရေပြင်ပိုင်နဲ့ထွင်းချုံမှုကိုချက်ထွင်ဖို့ကြိုးစားလေးလေးကျန်နိုင်ငံတွေရဲ့ဆန့်ကျင်မှုနဲ့ပိုတွေ့ရလေးလေးဖြစ်လာနိုင်ပါတယ်။အမေရိကန်၊ဂျပန်၊ဩစတြေးလျ၊အိန္ဒိယအားလုံးဟာအစ်တောင်အရှနိုင်ငံတွေဘက်ကယက်တိကြမှဖြစ်တယ်လို့လည်းသုံးသပ်သူတွေကဆိုကြပါတယ်။အဲ့ဒီချိန်မှာပဲဗီယက်နမ်နိုင်ငံဟာသူတို့စီကလက်နက်တွေပိုဝယ်လိမ့်မယ်လို့မျှော်လင့်ထားတဲ့ဆွဲအကြောင်းအမေရိကန်အရာရှိတွေကလည်းပြောဆိုနေကြပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ကြီးမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေ၊ Facebook မေးမြန်းခန်းတွေနဲ့အဖက်စင်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ကျွန်တော်ရှင်တို့အခုနားဆင်နေကြရတာကတော့ VOA American အတန်ရဲ့အကြသာပတင်းနေ့မနေ့ချက်ထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတော့ထက်နိုင်ငံအတွင်းမှာမြန်မာနိုင်ငံသားတွေဖမ်းဆီးခံရတဲ့အကြောင်းကိုတင်ပြပေးပါမယ်အောက်တိုဘာလ3ရက်နေ့မနေ့အစောကြီးမှာထက်နိုင်ငံကတန်ရှင်းကာကွယ်စစ်စင်ရေးအဖမ်းဆီးအတွင်းထိုင်းမြန်မာနယ်စပ်မှာတရားမဝင်နေထိုင်နေတဲ့မြန်မာနိုင်ငံသား100ကျော်ဖမ်းဆီးခံခဲ့ကြရပါတယ်ဒီအကြောင်းကိုတော့ထိုင်းအခြေစိုက်သတင်းတောက်မှတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံတက်ခရိုင်မဲဆောက်မြို့ရဲ့မက္ကဆာဆိုတဲ့နေရာမှာအော်တိုဘာလ3ရက်နေ့မနက်6နာရီအချိန်ကစပြီးထိုင်းလာဝကအမှတ်14အထူးတပ်ဖွဲ့အမှတ်336နေကြောင်စစ်တပ်အပြင်ရဲနဲ့အလုတ်ကင်နေရာခြားခြားရေးအဖွဲ့တွေပါဝင်တဲ့အင်အား100ခန့်နဲ့မြန်မာရွှေ့ပြောင်းလုံသမားတွေကိုပိတ်ဆို့ဖမ်းဆီးခဲ့တာပါအဲ့ဒီရက်ွက်အတွင်းမှာနေထိုင်နေကြသူတချို့လည်းထွက်ပြေးခဲ့ကြရပါတယ်ပြေးချိန်မရဘဲအဖမ်းဆီးခံခဲ့ရတဲ့မြန်မာနိုင်ငံသားပေါင်း133ယောက်ရှိခဲ့ပြီးအမျိုးသား89ဦးအမျိုးသမီး30နဲ့ကလေး16ယောက်ပါဝင်ပါတယ်။ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေထဲမှာ58ဦးဟာတပတ်ကြာနေထိုင်လို့ရတဲ့နေဆက်ဖြတ်ကျော်နေထိုင်ခွင့်လက်မှတ်တွေနဲ့ဝင်လာကြပြီးတပ်တန်းကုန်ဆုံးသွားကြသူများဖြစ်ကြတယ်လို့ဆိုပါတယ်။အခုဖမ်းဆီးလိုက်တဲ့မြန်မာနိုင်ငံသားတွေကိုအလုသမားဥပဒေသေးရအေးအေးယူသွားမှာဖြစ်တယ်လို့လည်းတန့်ရှင်းကာကွယ်စစ်စင်ရေးကိုဦးဆောင်ခဲ့တဲ့လူဝင်မှုကြီးကြပ်ရေးဦးစီးမှုအသစ် Mr. Mana Patik ကပြောပါတယ
်။
မဲဆောက်မြို့နယ်အတွင်းကမြန်မာနိုင်ငံသားတွေအများစုနေထိုင်နေတဲ့ရက်ွက်တွေမှာမှုကင်းတွေများပြားလာတာလူကုန်ကူးမှုတွေနဲ့တရားမဝင်နေထိုင်နေသူတွေများပြားလာတာတွေကိုတန့်ရှင်းကာကွယ်စစ်တင်ရေးနဲ့ဆက်တိုက်လှုပ်ဆောင်ပြီးရှင်းလင်းသွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်။ထိုင်းအစိုးရကဂျွန်လကုန်ကစပြီးအဖမ်းဆီးတွေလုပ်တော့မယ့်အကြောင်းကြေညာထားတာပါ။လက်ရှိမှာတော့ထိုင်းနိုင်ငံထဲမှာတရားဝင်ကတရားမဝင်ပါမြန်မာလူသမား3000ထက်မနည်းနေထိုင်နေကြပြီးတရားဝင်အထောက်အထားလက်မှတ်လုပ်ထားသူတွေကတော့ တတန်းတသိန်းကျော်ပဲရှိပါတယ်ရှင်
။မအေးအေးမှာတရင်ပြပို့ခဲ့တာပါခနဲ့။ခုဆက်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကတရင်တပုတ်ကိုလည်းတင်ပြပေးပါအောင်မယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားမှာမြန်မာနိုင်ငံဘက်ကတိမ့်နေချေတဲ့ရဟင်ဂျာဒုက္ခသည်တွေလာရောက်ခိုလုံနေရကနေပျက်စီးခဲ့တဲ့တဘာဝပတ်ဝန်းကျင်ပြန်လည်ထူထောင်ရေးအတွက်တစ်ပင်ဆက်ပြောတဲ့စီမံကိန်းကိုကုလသမဂ္ဂအဖွဲ့တွေကလှုပ်ဆောင်နေပါလေ။ဒီကြောင်းကုလသမဂ္ဂရုံးရှိရာဂျနီဗာမြို့ကနေ VO တရင်တော့လီဆာရှလိုင်းတရင်ပြပို့ထားတာကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားဒေသမှာတစ်ပင်စိုက်ပျိုးရေးစီမံကိန်းကိုကုလသမဂ္ဂ IOM နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့နဲ့ FAO စာနာရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့တို့ကဦးဆောင်ပြီးလုပ်ကြတာပါဒီစီမံကိန်းအရပြီးခဲ့တဲ့တရင်နှစ်ပတ်အတွင်းတစ်ပင်ပေါင်း4000ကျော်နဲ့မြက်ပင်ပေါင်း9000လောက်ကိုစိုက်ပျိုးခဲ့ကြတာဖြစ်ပြီးမကြခင်ရက်တွေအတွင်းမှာပဲနောက်ထပ်တစ်ပင်ပေါင်း36500ကျော်နဲ့မြက်ပင်ပေါင်းတသန်းလောက်ကိုဆက်ပြီးတော့စိုက်ပျိုးมาဖြစ်ပါတယ်။အရင်ကလည်းကောက်ဆက်ပဇန်းမှာရှိတဲ့လူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့အစည်းတွေကဒေသရင်းမြေစည်းလွှာမပြည့်စုံအောင်လုပ်ဆောင်တဲ့အနေနဲ့ပျိုးပင်ပေါက်တစ်ပင်ငယ်ပေါင်း2000လောက်ကိုဒေသရင်းပြတ်တုံးသွားတဲ့တစ်တောတွေမှာပြန်လည်ပြီးစိုက်ပျိုးခဲ့တယ်လို့ EETWG စွန့်ရင်နဲ့တဘာဝဝင်းကျင်ဆိုင်ရာဤပညာအလုပ်ဖွဲ့ကပြောပါတယ်။ဒီဒေသမှာတချင်ကစိမ့်လန်းနေတဲ့တောင်ကုန်းတွေရှိခဲ့ပေမဲ့ဒီကလေးနဲ့ဩဂုတ်နဲ့စက်တင်ဘာလတွေထဲမှာရိုင်ဂျာတန်းတဝက်လောက်ဒီဒေတာရင်းကိုရုတ်တရက်ရောက်လာခဲ့တဲ့နောက်မှာပျက်စီးခဲ့ရတာဖြစ်ပါတယ်။အခုကုလသမဂ္ဂရဲ့ဒီစီမံကိန်းဟာပျက်စီးသွားတဲ့သဘာဝဝန်းကျင်ကိုပြန်ပြီးတော့စိုးပြေလာစေနိုင်တယ်လို့ IOM အဖွဲ့ပြောခွင့်ရဂျိုးမယ်မန်ကပြောပါတယ
်။ Hundreds of thousands of people arrived. A lot of acreage was stripped bare for firewood. That created a huge risk factor, especially with the monsoon season coming.
အဲ့ဒီနေရာကိုလူပေါင်းသိန်းနဲ့ချီပြီးရောက်လာတော့ကိုသူတို့တွေထင်းချက်သုံးဖို့တစ်ပင်တွေခုတ်ရကနေမြေကတော်များများတစ်ပင်မရှိပဲဖြစ်သွားတာပါဒီလိုတောပြုံးတာဟာအထူးသဖြင့်မုတ်တုံညာတွေနဲ့ကြုံရတဲ့အခါတိတ်ကိုအန်ရယ်ကြီးပါတယ်မြေပြိုတာတောင်ပြိုတာတွေနဲ့မြေစီလွာကိုထိန်းထားမဲ့မြေမရှိတစ်ပင်မရှိပဲရှင်ဖုံးနေတဲ့တောင်တွေပေါ်မှာယာနဲ့ချီတဲ့တဲလေးတွေဒီအတိုင်းဆောက်ထားကြတာပါဒါဟာတကယ်ကိုကပ်ဘေးအန်ရယ်ကောင်းကောင်းစိုက်နိုင်တဲ့အခြေအနေပါ
အခုဆိုဒုက္ခတဲ့ဘောင်ကတသန်းလောက်ကိုရှိနေပြီဖြစ်ပါတယ်ဒီဒုက္ခတဲ့တွေရောက်လာတဲ့အတွက်တစ်တော့ဤက2800ဟိုက်တာဘောင်9000လောက်ပျက်စီးခဲ့မယ်လို့ဘင်္ဂလားဒေ့ရှ်တစ်တော့ဌာနကခန့်မှန်းထားပါတယ်ဒီဒေတာရင်းနေထိုင်သူမိသားစုတွေနဲ့ဒုက္ခတဲ့တွေအတွက်ကင်းဆယ်ကူညီအဖွဲ့တွေက LPG မီးဖိုတွေကိုပေးဝင်နေပြီးအခုဆိုရင်စုစုပေါင်းမီးဖို2400လောက်ပေးခဲ့တာဖြစ်ပါတယ်ဒါဟာထင်းမီးသုံးစရာမလိုအောင်လုပ်ပေးတာဖြစ်ပြီးတက်တော့ပြတ်သုံးမဲ့အန္တရာယ်ကိုလည်းကာကွယ်နိုင်မှုဖြစ်ပါတယ်အခုတော့တစ်ပင်ဆိုင်တဲ့စီမံကိန်းကိုကုလသမဂ္ဂကနေလုပ်ပေးနေပြီးဒါဟာရွန်ဂျာဒုက္ခဒေရီအတွက်ရောဒေသခံအတိုင်းဝိုင်းအတွက်ပါသူတို့ဘဝတွေပြန်လည်ရှင်သန်လာစေမဲ့အခွင့်အရေးတွေပေးနေတာဖြစ်တယ်လို့ဝင်ငွေရမယ့်အလုပ်လည်းဖြစ်တယ်လို့ IOM ကပြောပါတယ်တဘာဝပတ်ဝန်းကျင်တိုးတက်ကောင်းမွန်လာအောင်လုပ်ပေးမဲ့ဒီစီမံကိန်းကိုIOM ကလဝကပေးလှုပ်ခိုင်းနေတာဖြစ်ပြီးဒီစီမံကိန်းတွေမှာပါဝင်တဲ့သူကထောင်ပေါင်းများစွာရှိနေတယ်လို့လည်းပြောပါတယ်
။ဒေါက်ခင်မျိုးသက်တင်ပြပေးကြတာပါခင်ဗျာ။ VOA American အတန်းကနေကြာသာပတင်းနေမနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြာခင်တင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်တော့နိုင်ငံတကာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမူရင်းအပေါ်မပြတ်တင်ဆက်ပေးသွားမှာဖြစ်တယ်လို့နာနေခင်အင်္ဂလိပ်စာသင်ခန်းစာပို့ချခြင်းနဲ့ဥကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်တွေကိုလည်းနားဆင်ကြားဖို့ရှိပါတယ်။ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Facebook ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါလိမ့်ခင
်ဗျ။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာတင်ဆက်နိုင်ပါတယ်ခင်ဗျာ
။ Production ကိုနားဆင်နေကြရတာကတော့ VO မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတိနေ့မနေ့ထုတ်လင်းချက်တွေဖြစ်ပါတယ်ခင်ဗျာ။ line meter 24 40 51တို့အပြင် line meter 50 line meter 190တို့ကပါဆက်လက်ထုတ်လင်းပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲမှာတင်ဆက်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့
ဒါကတော့ဒီရာဇဝတ်မှုဖြစ်တဲ့အခါတော့အောက်ကိုကျွန်တော်ရာဇဝတ်မှုမဟုတ်ဘူးလို့ပြည်သူကြောင်းနေဖို့အတွက်
ဒီအပိုင်းတိုင်းစိတ်သဘာဝကွဲပြားသူတွေအပေါ်ခွဲခြားဆက်ဆံမှုနဲ့အဲ့ဒီအတွက်ပြဋ္ဌာန်းထားတဲ့ဥပဒေတွေပြင်ဆင်မှုလို့အကြောင်း Equality မြန်မာကဒါရိုက်တာဦးအောင်မျိုးမြင့်ပြောတော်တာပါအပြည့်စုံကိုဥကြဆန်သားရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်နောက်ပိုင်းမှာနာနေခင်းအင်္ဂလိပ်စာပို့ချခြင်းနဲ့သူယုံကြည်ရာအစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမူရင်းအပေါ်မှာပြည့်အမှတ်အင်ဂျင်နိုင်ငံတင်ပြပေးထားတာကိုနားဆင်နေကြပါပြီခင်ဗျာ
ဒီကနေ့မနေ့အတွက်အရင်ဆုံးကောက်နှုတ်တင်ပြခြင်းနဲ့ဆောင်းပါးကတော့ The Sydney Morning Herald သတင်းစာမှာမြန်မာအပေါ်ဖိအားပေးဖို့အချိန်တန်ပြီဆိုတဲ့ကောင်းစဉ်နဲ့ Editor အပေါ်ပဲဖြစ်ပါတယ်။မြန်မာအစိုးရရဲ့ကိုယ်နိုင်ငံတွင်ရှိနေတဲ့ Rohingya လူနည်းစုတွေပေါ်အလွန်ဆိုးရွားပြင်းထန်လှတဲ့ဖိနှိပ်ညှဉ်းပန်းတဲ့ကျူးလွန်မှုတွေရပ်တန့်ဖို့ Australia ဘက်ကတန်တမာရေးဖိအားပေးတိုးမြှင့်ဆောင်ရွက်တင်ကြောင်း Editor အပေါ်ကဆိုပါတယ်။ဒီအတွက်ရေရှည်တိုက်ပွဲအနေနဲ့ပြင်ဆင်တင်ပြီးဖြောင့်ဖြူးတဲ့လမ်းကြောင်းတော့မဟုတ်ဘူးလို့တတိပေးထားပါတယ်။ဒီသတင်းပတ်တွင် The Herald သတင်းစာကနေအမေရိကန်နိုင်ငံသားရေးဌာနရဲ့မြမရေးဆိုင်ရာစုံစမ်းရေးအဖွဲ့မှပါဝင်ခဲ့သူ Australia စုံစမ်းစစ်ဆေးရေးမှူးတဦးကိုရိုင်းတွေ့ရှိခဲ့ရတဲ့ထိတ်လန့်တုန်လှုပ်စရာဖြစ်ရပ်တွေရဲ့အထောက်အထားအချက်လက်တွေကြောင်းတင်ပြခဲ့ပါတယ်။သူကိုယ်တိုင်စုဆောင်းယူခဲ့တဲ့တပ်တွေအထောက်အထားတွေပေါ်မှာအခြေခံပြီးဝန်ကြီးချုပ် Morrison ဦးဆောင်တဲ့ Australia အစိုးရအနေနဲ့ငြိမ်းချမ်းရေးထိန်းသိမ်းရေးဆိုင်ရာ Mission အဖွဲ့အပြင်စစ်ရာဇဝတ်မှုဆိုင်ရာခုံရုံးဖွဲ့စည်းဖို့အများပြည်သူသိအောင်တိုက်တွန်းခဲ့ပါတယ်။ Victoria ရဲတပ်ဖွဲ့မှအတွေ့အကြုံကြွယ်ဝတဲ့လူတက်မှုကင်းဆိုင်ရာရဲစုံတောက်ဟောင်း Michael Stefanovic ဟာဘောကန်ဒေတာဒါဖောနဲ့ကွန်ဂိုနိုင်ငံတွေမှာဖြစ်ခဲ့တဲ့စစ်ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးခဲ့သူလည်းဖြစ်ပါတယ်။သူ့အနေနဲ့အခုရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ရက်စက်ညှဉ်းပန်းမှုမျိုးလောက်ကြောက်မက်စရာကောင်းတဲ့ပြစ်မှုမျိုးကိုဘယ်တော့မှမတွေ့ကြုံမမြင်ခဲ့ဘူးလို့ဆိုကြောင်းဆောင်းပါးမှာရေးထားပါတယ်။ရွာတွေမှာလူတွေကိုအစုလိုက်ပြုံလိုက်ဖမ်းဆီးပြီးနောက်ရိုဟင်ဂျာယောက်ျားတယောက်ကိုဆွဲထုတ်ပြီးအဲ့ဒီလူကိုလူအုပ်ထဲမှာရှိနေတဲ့ရိုဟင်ဂျာအမျိုးသမီးတဦးကိုအတင်းအကျပ်ရွေးခိုင်းပြီးတော့အဲ့ဒီအမျိုးသမီးကိုလူတွေရှိမှာပဲမြန်မာလုံခြုံရေးတပ်တွေကအစုလိုက်ပြုံလိုက်အတင်းအဓမ္မပြုကျင့်ခဲ့တဲ့ပြစ်မှုကျူးလွန်မှုတွေအပါအဝင်အခြားကြောက်မက်ဖွယ်ကောင်းတဲ့ဖိနှိပ်ညှဉ်းပန်းမှုတွေကို Michael Stefanovic က The Herald သတင်းစာကိုပြောပြခဲ့ပါတယ်။အခုလိုရိုဟင်ဂျာတွေပေါ်အကြမ်းဖက်ဖိနှိပ်မှုကိုတားမြစ်ဖို့ဒေါန်ဆန်းစုကြည်ဘက်ကပြက်ခွက်ခဲ့ကြောင်းအက်ဒီတာအဘော်ကထောက်ပြခဲ့ပါတယ်။အခုဆိုရင်အာဆီယံနိုင်ငံသားဝင်ကြီးတွေပေါင်းစည်းပြီးအလွန်ရှားပါးတဲ့လုပ်ရက်အဖြစ်ရိုဟင်ဂျာတွေပေါ်ဖိနှိပ်တဲ့ဆိုးရွားလာတဲ့ပြစ်မှုတွေမှာကျူးလွန်သူတွေကိုအရေးယူဖို့မြန်မာအစိုးရကိုအင်္ဂါနေ့ကတိုက်တွန်းခဲ့ကြပါတယ်။ Australia အနေနဲ့ဒေတာရင်းအာဆီယံနိုင်ငံတွေနဲ့အနီးကပ်လက်တွဲလှုပ်ဆောင်သင့်တယ်လို့မြန်မာကိုဆက်လက်ကာကွယ်ပေးနေတဲ့တရုတ်ကလည်းဖိအားပေးတဲ့ကြောင်းအက်ဒီတာအဘော်မှရေးသားထားပါတယ်ရှင်။ဆက်လက်ပြီးတင်ပြမှာကတော့သတင်းတော့တွေကိုဖန်ဆီးထောင်ချတာဟာဒီမိုကရေစီရေးကိုပဲပိုးပြီးဆုပ်ယုပ်ပျက်စီးစေကြောင်း The Washington Post သတင်းစာမှာ Jason Rezian ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့မှုအကြောင်းစုံစမ်းရေးသားခဲ့တဲ့ writer သတင်းတော့နှစ်ဦးဖန်ဆီးထောင်ချခံရတာဟာသတင်းလွတ်လပ်ခွင့်ဆိုတဲ့အချက်တစ်ခုလည်းမဟုတ်ပဲအစိုးရနဲ့ပြည်သူကြားဆက်ဆံရေးမှာကြုံတွေ့နေရတဲ့ကြီးမားလာတဲ့အခက်အခဲစိန်ခေါ်မှုတချို့ကိုမိမောင်းထိုးပြနေတာဖြစ်တယ်လို့ဆောင်းပါးရှင်ကဆိုပါတယ်။အခုလိုသတင်းတော့တွေကိုတရားရုံးကနေပြစ်ဒဏ်စီရင်တဲ့ပုံစံမျိုးကိုမြန်မာနိုင်ငံအပြင်အီဂျစ်၊တူရကီ၊ဘင်္ဂလားဒေ့ရှ်ဖိလစ်ပိုင်နိုင်ငံတွေမှာတွေ့မြင်ခဲ့ရကြောင်း writer သတင်းတော်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ဥပဒေအကြံပေးအဖွဲ့မှပါဝင်တဲ့နာမည်ကျော်လူအခွင့်ရေးရှိနေအမားဂလိုနီကပြောကြောင်းဆောင်းပါးရှင်ကရေးထားပါတယ်။အဲ့ဒီနိုင်ငံတွေမှာရှိတဲ့အစိုးရတွေရဲ့တူညီတဲ့အကြောင်းပြချက်ကတော့သတင်းတော့တွေရဲ့အမှုကိုလွတ်လပ်တဲ့တရားစီရင်ရေးနဲ့ကင်တွယ်ခဲ့တာဖြစ်ပြီးနိုင်ငံရဲ့လုံခြုံရေးကိုချိုးဖောက်ခဲ့မှုဆိုတဲ့ပြစ်မှုနဲ့စင်ကြက်ချခံခဲ့ရတာဖြစ်တယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။ဒီလိုအကြောင်းပြချက်မျိုးဟာအာဏာရှင်အစိုးရတွေလက်ထက်တုန်းကလည်းအတူတူပဲဖြစ်တယ်လို့ရွေးကောက်ပွဲကအနိုင်ရလာတဲ့အစိုးရခေါင်းဆောင်တွေကလည်းအရင်ကတော့ဒီမိုကရေစီရေးကိုမြင့်တင်ဆောင်ရွက်နိုင်မယ်လို့အများကမျှော်လင့်ခဲ့ကြပေမဲ့ကံမကောင်းစွာပဲသူတို့ဘက်ကမလုံနိုင်ဘူးဆိုတဲ့အားနည်းချက်ပဲဖြစ်တယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ မြန်မာနိုင်ငံဖြစ်ရမှာတော့တရင်လွတ်လပ်ခွင့်နဲ့ဒီမိုကရေစီရေးကိုယက်တီထောက်ခံမယ်လို့မျှော်လင့်ထားတဲ့ NLD အစိုးရကောင်းဆောင်ဒေါအောင်ဆန်းစုကြည်ဟာအခု writer တရင်တော်နှစ်ယောက်ထောင်ချခံရတဲ့ကိစ္စမှာပြစ်ဒဏ်နဲ့ထိုက်တန်တဲ့သဘောမျိုးမှတ်ချက်ပေးပြောဆိုမှုဟာအာဏာကိုအလွဲသုံးစားလုပ်တဲ့ရှက်စရာကောင်းတဲ့လုပ်ရဲဖြစ်တယ်လို့ဆောင်းမရှင်ကဆိုပါတယ်။ဆိုရလာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ရင်ဝေဖန်မှုတွေကိုဖိနှိပ်တားဆီးဖို့အစိုးရတွေဟာတရားစီရင်ရေးကိုအလွဲသုံးစားလုပ်နေကြောင်းနဲ့နိုင်ငံတကာမှာဒီလိုဖိနှိပ်မှုတွေကိုကာကွယ်နိုင်ရေးသူတို့အနေနဲ့ပုံမှုပူပေါင်းပြီးစတင်ဆောင်ရွက်နေကြောင်းအမောင်းဂလူနီကပြောခဲ့တယ်လို့ဆောင်းမမှာရေးထားပါတယ်ရှင
်။သောတာရှင်များရှင်ကံကွယ်မှုတွေအကြီးအကျယ်ထွက်ပေါ်ခရာကကချင်ပြည်နယ်မြစ်ဆုံရေကရာစီမံကိန်းရပ်ဆိုင်ထားတာအခုဆိုရင်9နှစ်ရှိသွားပါပြီ။အရင်အစိုးရလက်ထက်ကလေးကဆိုင်ငံထားတဲ့စီမံကိန်းမှာအထူးကကြတဲ့တရုတ်နိုင်ငံကပြန်ဆနိုင်အောင်တွန်းအားပေးနေပေမဲ့ဒေသခံတွေပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကတော့စီမံကိန်းလုံးဝရပ်ပစ်ဖို့တောင်းဆိုနေကြတာပါ။ဖွံ့ဖြိုးရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးကြားလွန်ဆွဲနေတဲ့မြစ်ဆုံစီမံကိန်းရှေ့ဆက်တင်မတင်ဆိုတာကိုတော့ POA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဖွံ့ဖြိုးတိုးတက်ရေးအတွက်အခြေခံလိုအပ်ချက်တွေကြီးကြီးမားမားရှိနေစေမြန်မာနိုင်ငံမှာဖွံ့ဖြိုးရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဘာကိုရွေးမလဲဆိုတာတွေကိုသောတာရှင်တွေပါဝင်ဆွေးနွေးမေးမြန်းဖို့လည်းဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ POA ရဲ့ဖုန်းနံပါတ် 1239-38-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် POA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ POA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင
်။သောတာရှင်တို့အနေနဲ့အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရခင်ဗျာ။ VOA American တန်ကဂျာတာပနေ့နေ့မနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အလဲရောက်လာပါပြီ။ American Style EDM အသုံးတွေကိုတော့ဒေါ်လာလာတန်ကတင်ပြပေးထားပါရခင်ဗျာ။
ဒီကိမ်းလက်ကြည့်ပြမယ် idiom အသုံးကတော့
break the bank
ဖြစ်ပါလေစာလုံးပေါင်းက b r e a k break ကချိုးတာခွဲတာအကွဲစီတာချိုးဖောက်တာလို့လွန်ကောက်ဒီပေးရပြီး t h e the b a n k the bank ကဘန်တိုက်ဆိုတော့ scribe chrome ရဲ့ဓာတ်ရိုက်ဒီပေးကတော့ဘန်တိုက်ကိုချိုးဖောက်တာဘန်တိုက်ကိုကွဲစီတဲ့သဘောမျိုးပါဒီ idiom ဆင်းသက်လာတာကတော့လောင်စာဝိုင်းကလို့ဆိုပါလေလောင်စာရမှာလောင်စာသူတူဟာဒိုင်မှာရှိတဲ့ငွေထွက်ပိုးပြီးနိုင်သွားလို့ဒိုင်ကွဲသွားတဲ့အဖြစ်မျိုးကိုဆိုရင် break the bank ဆိုပြီးတော့ရည်ညွှန်းပြောလို့ရှိတာဖြစ်ပါလေ idiom ဆိုတဲ့တော့ byte ဒီပေကလေဒီတိုင်းပါပဲကိုမှရှိသည်မငွေအကုန်ကုန်သွားမယ့်အဒီပေကိုဆိုလိုတာဖြစ်ပါလေတနည်းအားဖြင့်တော့ကိုစုထားတဲ့ငွေအဖြစ်ဘန်တိုက်ကိုရည်ညွှန်းတုံးထားတာဖြစ်ပါလေဒါကြောင့်မလို့စုထားတဲ့ငွေအကုန်ကုန်မဲ့ဆိုရင်ဘန်တိုက်ကြီးပေါက်သွားတော့မယ်သဘောပေါ့ဒီအသုံးနဲ့ပတ်သက်လို့ George Cooper ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Buying a new dress at a discount price will not break the bank. So go ahead and buy the one you like for your party.
အင်ဂျီအစ်စ်တဲ့ကိုရှော့စင်းချနေတဲ့ငွေမှာမို့ကို့မှာရှိတဲ့ပတ်စံအလုံးကုန်မသွားနိုင်ပါဘူးဗျာ။ဒါကြောင့်ခင်ဗျားပါတီအတွက်ခင်ဗျားကြိုက်တဲ့အင်ဂျီကိုဝယ်သာဝယ်စမ်းပါဗျာလို့အထီးပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Buying a new dress at a discount price will not break the bank. So go ahead and buy the one you like for your party.
ကိုမှရှိတဲ့ငွေအလုံးကုန်သွားမယ်ဆိုရင်ဘယ်လို idiom အသုံးနဲ့တင်စားပြောနိုင်မလဲ?
Break the bank.
လို့ပြောလို့ရပါလေ။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်လာတန်စီစဉ်တင်ဆက်တဲ့ American Style idiom အသုံးတွေကိုနားဆင်ကြရတာပါခင်ဗျာ။အခုတော့ဥကျော်သန္တာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြဖို့အလဲရောက်လာပါပြီ။ LGBT လို့ခေါ်တဲ့လိင်စိတ်တပောင်းလိင်စိတ်သဘောတဘာဝကွဲပြားသူတွေကိုအစဉ်လာအဖြစ်မြမလူအဖွဲ့အစည်းကခွဲခြားဆက်ဆံခဲ့ကြပါတယ်လူအခွင့်အရေးကိုအထူးဦးစားပေးပြောဆိုလာကြတဲ့ဒီကနေ့ခေတ်ကမ္ဘာကြီးမှာတချို့နိုင်ငံတွေဆိုရင်သူတို့ချင်းထိတ်မြားလက်ထပ်ခွင့်ကိုတောင်းတရားဥပဒေကခွင့်ပြုထားပြီးကြပြီဖြစ်ပါတယ်မြမနိုင်ငံမှာရောသူတို့ဘောတရားဥပဒေအရလူမှုရေးအရတန်းတူထားဆက်ဆံကြပါသလား
ตุโกไรเล่นเสิทธิ์ตบาวะกวยปะตุอุดุဖြစ်တယ်လို့လူသိရှင်းကြားဖော်ထုတ်ပြီးလူခွင့်ရေလှုပ်ရှားနေသူအီကွယ်လတီမြန်မာတိုက်တာဥအောင်မျိုးမင်းနဲ့ဦးကျော်စံတာကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ။ကွန်မြူနတီနော်ဒီနေ့ဆွေးနွေးကြတာကတော့တရားဥပဒေနဲ့ပြုပြင်လို့မရနိုင်တဲ့လူခွင့်ရေဆုံးရှုံးမှုတွေခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပါတယ်အထူးသဖြင့်မြန်မာနိုင်ငံ
ကျောင်းလဲပါဝင်မှာဖြစ်ပါတယ်စကားမစားLBD ကျူရောမြန်မာလိုတခွန်းလဲလွယ်ကူဖြစ်အောင်ပြောရင်ဘယ်လိုပြောလို့ဖြစ်နိုင်ပါလဲခင်ဗျာဟုတ်ကဲ့အဲ့လိင်စိတ်သဘောတဘာဝကွဲပြားသူများနဲ့ပတ်သက်ပြီးတော့ဒီလူတွေကိုတရားဥပဒေအရခွဲခြားတာတော့မရှိဘူးထင်ပါတယ်မြန်မာနိုင်ငံမှာတရားဥပဒေအရတော့ဘယ်မှာအဆုံးကဟုတ်ကဲ့ဥပဒေအရခွဲခြားတာမရှိဘူးလေရာဇဝတ်မှုဖြစ်ခံမှတ်တာတော့ပုံမှန်ပ တူသတ်မှတ်ထားတဲ့အတွက် LGBT ကအဲ့ဒီအောင်မှာအကျုံးဝင်တဲ့ပုံမျိုးတော့ရှိနေခဲ့တာဒါကတော့ကျန်စက်ပြီးပုံမှန်နံပါတ်380ခေါ်မှာပြဿနာရှိနိုင်တော့အခိုက်အခဲရှိတယ
်ဒါမှအဲ့ဒီကိစ္စတိုင်တန်းသူမရှိရင်အရေးယူနိုင်တယ်လားလူမျိုးကိုတင်းစစ်ဆေးပြီးတော့အရေးယူနိုင်တယ်လားသူဒီမဟုတ်တဲ့ဒီအထောက်အထားနဲ့အစုံတရားတိုင်ကြားမှုရှိမှအရေးယူနိုင်တဲ့ကိစ္စမျိုးလား
တိုင်းကြမ်းမှုရှိမှအရေးယူနိုင်တော့ကိစ္စဖြစ်ပါတယ်။အပြင်လည်းအာဖရိကလူစုတီဘုတ်တီကိုပြဆန္ဒတဲ့နေရာမျိုးမှာတိတိကျကျမရှိတဲ့အတွက်ကိန်းချောက်ပြီးမျိုးတောင်းလာရင်တန်တဲ့ပတ်သက်ပြီးတော့ဒီရဲခိုတိုင်းကအမှုကွင်းမှာအရေးယူမယ်ဆိုရဲကိုကြီးမှုကြီးလည်းဒါကိုသိပေးရမှာပါခင်ဗျာ
။ဆိုတော့လင်းစိတ်ကွဲပြားသူတွေဒန်းတို့ခွေရရှိဖို့အတွက်ဥပဒေကြောင့်အပြင်ဆင်ဖို့လိုတယ်ဆိုရင်တော့အဲ့ဒီဥပဒေကိုပြင်ဆင်ဖို့လိုတာပေါ့နော်
။ဟုတ်ကဲ့ဒါကတော့ဒီရာဇဝတ်မှုကျုပ်ကမှာသာတော့အတိုက်ကိုကျွန်တော်ညာဇဝတ်မှုမဟုတ်ဘူးလို့ပြည်သူကြောင်းနေဖို့အတွက်လိုအပ်ပါတယ်။ဒါကြောင့်လည်းဒီဥပဒေကကျွန်တော်တို့ဒီလူခွေရပြောမယ်ဆိုရင်ဒီမျိုးသဘောသူစားတာအတက်လက်ပြည်သူတူရင်းမျက်စက်ကြီးညာကိုနေဒီမှာပဲဆိုသမရှိစစ်တူဖြစ်ဆက်ကနေခိုင်သိနေထိခိုက်တဲ့သဘောမျိုးကျွန်တော်ရှိတယ်။ဒါကဒီအခုလေးရပြောမယ်ဆိုလို့ရှိရင်တော့အရင်ချက်ပါ။အဲ့တော့ဒီလိုမျိုးတွေ့နေကြရင်အတက်လည်းရပြီးသားဒီဥဒဘောကစနတ်တဲ့စိတ်ဆတ်ခုကိုကျွန်တော်တို့ဝေရောက်ပြီးတော့ဆက်ဖက်ခြင်းမရှိသေးဘူး။အဲ့ဒါကလူခုရှိတော့ငါကျွန်တော်ပြောမယ်ဆိုပြောလို့ရတဲ့အချက်ဖြစ်ပါလေ။အ
ဲ့ဒီဥပဒေကြောင့်အပြင်လူမှုရေးအဖြစ်မြန်မာနိုင်ငံလူမှုအစိုင်းပိုင်းကဒီကိစ္စကိုဘယ်လောက်လက်ခံကြပါသလဲ။အဲ့ဒီဟာကိုပြုပြင်နိုင်တဲ့နည်းရှိသလားဘယ်လိုပြုပြင်သင့်တယ်လဲဆိုတာကျွန်တော်ဆက်ပြီးတော့မေးချင်ပါတယ
်။ဥပဒေကကျွန်တော်ပြည်သူကြောင်းတဲ့ဘုံကိုကျူးကားနေတယ်။အချိန်ထဲမှာလည်းဥပဒေဘယ်လောက်ကြောင်းကြောင်းမြန်မာပြည်သူလူထုတွေခြားထဲမှာကနလေးတဲ့ဘောတပါဝကွဲပြားပြည်များကိုစာရွေးကမြင်နေတဲ့ပြင်းချမှုတွေပုံတိမှုတွေသူအသိမှမသိမှုတွေကတော့ပြားမှုတော်တော်ဖြစ်နေပါတယ်။ဒါကြောင့်လဲဆိုတော့ဥပဒေရဲ့ပါပြပြခါရစ်ချက်ကစောက်ခင်းမှရှိပါတယ်။ဒါပေမဲ့လူတွေကနှလုံးသားနဲ့လူတွေရဲ့ဂျင်းမှာခေအောင်နေတဲ့စာရွေးနဲ့အစီအစအကြီးကကျွန်တော်ဘာသာရေးတွေလိုမျိုးဒီကုန်းထဲစင်တာလိုမျိုးကျွန်တော်တို့ရဲ့ဒီဝီရကလာတုံ့ပြန်ဆုံးမချက်လိုမျိုးနဲ့ဆွေးနွေးမိတာ誒အဲ့ဒီကိစ္စကိုလူတွေကပြည်ပြောင်းလဲတဲ့အတွက်တော်များများဖြစ်ဖြစ်နေကြတယ်။တချို့နေပါလေဒီအရအမှန်လို့ယူဆတဲ့အတွက်ဥပဒေကြောင်းလဲတာကစာအုပ်ကြောင်းမှာဒုက္ခပြင်းနဲ့ UDF အသိစိတ်ကြက်နဲ့မှားယူနေတဲ့အစိတ်ထားလိုက်ဆိုင်ရာခံယူချက်ပြီးကြောင်းမှုတွေကဥပဒေကြောင်းနဲ့ပုံပြီးခက်နေလို့ကျွန်တော်ယူဆပါတယ်
။အဲ့လိုပြောင်းလဲဖို့အတွက်မြန်မာနိုင်ငံတွင်းမှာအထုံမှုကဘလောက်ရှိပါသလဲ။များသောအားဖြင့်အသိပညာကျွယ်ဝတဲ့ပုဂ္ဂိုလ်တွေပရိသတ်ပေါ်မှာလွှမ်းမှုမှုရှိတဲ့စာရေးဆရာတွေအမှုပညာသမားတွေကလုံမဲ့ဆိုရင်လှုပ်လို့ရမယ်လို့ထင်ပါတယ်ဒါပေမဲ့အမှုပညာပိုင်းကိုပြောရင်တချို့ဒီရုပ်ရှင်ဇလန်တို့ဘာလို့မှဒီလိုလိင်စိတ်သဘောတဘာဝကွဲလွဲတဲ့လူတွေကိုဟာသအဖြစ်နဲ့အချိုးနှိမ်ထားတဲ့ဇက်ကောင်ဇဲမျိုးနဲ့ပေါ်ပြကြတာဟိုလုံကရှိတယ်အခုတော့အဲ့ဒါတွေကိုပြုပြင်ဖို့လုပ်ကြတာတွေ့ပါသလားကျွန်တော
်တို့ကတော့ဒီလိုမျိုးအယူအဆကိုကြောင်းရဖို့တဲ့ဒီလမ်းတစ်ခုကိုကျူးစားပါတယ်အကြမ်းလေးဆိုတော့ဒီစိတ်ဘောတဘာဝကွဲပြားမှုကိုလည်းဒီလိုမျိုးတစ်မှတ်ချက်ဒီမဟုတ်ဘူးပုံစံဆက်ဆံမှတ်ချက်တွေထိုးထောက်နိုင်တဲ့အတွက်ဒီလိုစိတ်ပိုင်းဆိုင်ရာအသေးလေးမိုင်းဆိုင်ရာသုံးယူကြည့်တဲ့အပိုင်းဒါရီကိုသူတို့ကိုယ်လိုက်ဒီအစိုးရဟောင်းကိုထိုးထောက်ပြီးတော့ပုံစံကွက်ကိုဆန့်ကျင်နိုင်တဲ့လုပ်ဆောင်တာတစ်ခုရှိပါတယ်နောက်တစ်ခုကတော့တခြားသူရဲ့အနေကြောင်းနဲ့ပုံတွေ့ပညာပေးလို့ဆောင်ခြင်းဖြစ်ပါတယ်ဒီနေရာမှာတော့ကျွန်တော်တို့တတိယမီဒီယာတွေသင်တန်းတွေရှင်းပြပွဲတွေတိုင်းချင်းထုတ်ပါတယ်။ဒါနဲ့ခုနပြောတူပါပဲတတိယမီဒီယာနဲ့အမှုပညာကဏ္ဍကကျွန်တော်တို့သိချင်တဲ့ မှန်ကန်တဲ့သတင်းစကားတွေမပါဘဲနဲ့ဒီလိုမျိုးလေးသိခွဲပြားသူတွေပေါ်မှာပါခဲ့တဲ့အယူအဆဖြစ်အောင်ဘုံကြီးတွေပြုတ်ခိုင်မအောင်လုပ်ရတဲ့အခြေအနေမျိုးရှိနေတယ်။ဒါကြောင့်လို့ဆိုတော့ယူတုကလူ့ပညာကိုကြည့်တယ်။ကြည့်တဲ့အခါမှာယူတုရဲ့ကံစားချက်တွေမကဘဲနဲ့လူရဲ့အုံမောက်ခဲ့လို့မှားရတာနဲ့ဝန်ပွားနိုင်တဲ့ပုံစံတွေမျိုးကြီးဒီလိုဖြစ်ဖြစ်တဲ့ဒီလိုသဘောတရားခရပြတဲ့သူတွေကိုဟာပါလိုမျိုးအကြမ်းဖက်စရာလိုမျိုးတော်တော်လူတွေနဲ့မတူညီတော့ထူးခြားတော့ဒီများတွေပုံဖော်နေတဲ့အရာတွေရှိနေတယ်။အဲ့အရာတွေကိုကျွန်တော်တားမြစ်ဖို့အတွက်ဒီချင်းအစည်းအဝေးကိုတင်ပြခဲ့ပြီးနဲ့တချို့နေရာတွေမှာတော့တားမြစ်ပြီးနဲ့ဒါကြီးကိုပေါက်ပြောက်ပေါက်လုပ်လို့မရအောင်ထို့လို့သူတွေအခန့်ကြီးသူတွေကိုယ်တိုင်ကဒီလိုမျိုးကိစ္စမျိုးနဲ့ညီရအောင်လုပ်ဆောင်မယ်ဆိုတဲ့စိတ်ဓာတ်တွေရှိနေတယ်မှန်ရတဲ့ဒီစာရီကြောင်းလေးတို့သူတို့ကိုယ်တိုင်အမှုမပြောင်းနိုင်တဲ့ကိစ္စတွေကကျွန်တော်တို့တိကျချုပ်ပြနေရတဲ့အဟန့်အတားတွေဖြစ်နေပါလေ
။နောက်တစ်ခုကဒီလူတွေဟာလင်းစိတ်ကြွယ်ပြားတဲ့သဘောတဘာဝရှိတဲ့ဆိုတာကိုမြမာတွေအထက်မှာတချို့ကတော့အပေါင်းအသင်းကြောင့်ဖြစ်လာတယ်နာနာရှာကြောင့်ပေါ့နေရှာမဟုတ်ဘူးဆိုပြီးတော့ယူဆတဲ့ယူဆလည်းရှိရထင်ပါတယ်။အဲ့ဒီကုရောဘယ်လိုပြောလို့ပါလဲ
။အခုချိန်ထိဒါကြောင့်ဒီလိုလင်းစိတ်ကြွယ်ပြားမှုရှိတယ်ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ဒီကမှန်ကန်သော theory မရှိသေးပါဘူး။တချို့ကတော့ natural ရသူတို့အနေနဲ့ဆက်လက်ဖြစ်တယ်။တချို့ကတော့ hormone ကြောင့်ဖြစ်တယ်။တချို့ကတော့ဒီအပိတ်ကံကြောင့်ဖြစ်တယ်ဆိုရင်အမျိုးမျိုးဖြစ်ဖြစ်ပဲအဖြစ်ကနေအရာမျိုးတော့မရှိဘူး။ဒါပေမဲ့ကျွန်တော်တို့ပြောနေတာတခုကဒီကိစ္စကရောဂါလည်းမဟုတ်ဘူး။ဒီရောဂါလည်းမဟုတ်ဘူး။ကုသတဲ့တဲ့ရောဂါလည်းမဟုတ်ဘူး။ဒါပေမဲ့ glow ဖြစ်ဖြစ်ဖြစ်လာတဲ့ကိစ္စတစ်ခုကိုကျွန်တော်တို့ကဖြစ်လာတဲ့ပုံစံတိုင်းလက်ခံဖို့ကပုံပြီးရေးကြည့်တယ်။အဖြစ်ရှာလို့မရတော့ကိစ္စအစ်ကညာရလူမှုရေးရစိတ်ပန်ရေးအဖြစ်ရှာလို့မရတော့ကိစ္စကိုအမြင့်ွားနေတဲ့အခါခုနတော့ကိစ္စကိုပကတိတိုင်းရှင်းနေပြီးတော့ဒါကိုကျွန်တော်တို့မြင်နိုင်လို့ပုံပြီးအရေးကြီးတယ်လို့ထင်ပါတယ
်။နောက်တစ်ခုကမြန်မာနိုင်ငံမှာဗုဒ္ဓဘာသာနိုင်ငံလို့ခိုင်ထားတဲ့နိုင်ငံဖြစ်ပါတယ်။အဲ့မှာဗုဒ္ဓဘာသာတရားတွေမှာကိုယ်၌ကကျွန်တော်ကြားဘူးတာအဲ့ဒီလိုလင်းစိတ်ကြွယ်ပြားနေတဲ့လူတွေဟာယောက်ျားတွေကိုယဟန်ဝခွင့်မပေးဘူးဆိုပြီးတော့လည်းပဲပညာရှိစီလိုကြားပါတယ်အဲ့ဟာနဲ့ပတ်သက်လို့ရောဘာသာရေးအတိုင်းမှာလက်ခံနိုင်တဲ့တိုးတက်တဲ့အမြင်ရှိသောသံဃာတော်များရောတွေ့ရပါသလားအဲ့ယူဆရောတွေ့ရပါလား
ဘုရားဘာသာကနေမြင့်စိတ်ဆွေးပြားပညာကိုယဟန်ခံကတောင်းခွင့်ဝင်ရရှိဘူးဆိုတဲ့အကျဉ်းထားတဲ့ပတ်သက်လို့အတိအကျနဲ့မျိုးကိုပြောပြနေပါတယ်ဒါလည်းဆိုတာကကိုယ့်ရဲ့အတိအကျဖွင့်ဆိုချက် interpretation အမိုင်းနဲ့ပတ်သက်နိုင်တယ်လို့ထင်တယ်တချို့ကကျေးဇူးမကမိမမကြတော့ပညာဖြစ်တဲ့ကဒါကြောင့်လို့ပြားရှင်နာနေဒီလိုမျိုးဝင်ကုန်ပြီးပြောထားတယ်။ဒါတချို့ကဒီလိုမျိုးပြင်ရမှုတွေမင်းရဲ့ရောစားဖြစ်ဖြစ်ဖြစ်ချင်းဆိုတဲ့အရာကတော့ခုနပြောတဲ့ဒီနေစိတ်သဘောသဘာဝမဟုတ်ခဲနဲ့ဒီလိုမျိုးဒီပါးကဲဆိုဒီကိန်းလူချင်းရဲ့ကနောက်တခြားသူကိုခံစင်းပြီးတော့ဒီကောင်ခံစင်းပြီးတော့ဥက္ကာဖြစ်လာအဲ့လိုမျိုးပုံစံမျိုးနဲ့နေတယ်ဆိုရဲအတိတ်ကဖြစ်ဆိုချက်နှစ်ခုတော့ကျွန်တော်ရှိနေပါတယ်။ဒါပေမဲ့ကျွန်တော်တို့ပြောတဲ့ကိစ္စတစ်ခုကဘယ်လိုလဲဆိုရင်ယဟန်ဝိနည်းနဲ့ကြင်ကြံပြီးတော့ဒီလိုမျိုးသိခါဖို့ဒီမဖြတ်သိမ်းဘူးဒါတွေမထိုးပေါက်ဘူးဆိုလို့ရှိရင်တော့ဒီအမျိုးကိုကျွန်တော်တို့ဒါလူသားအနေနဲ့မြင်နေတယ်ပြီးရင်လိမ့်စိတ်စကွဲပြားဖို့ပေါ့အခြေခံပြီးတော့ဒါမျိုးကိုကျွန်တော်သိမှမဖြစ်ဘူးဆိုတဲ့ထောက်ပြချက်ကြီးပြောလာပါတယ်။ဆရာကတော့တချို့ကလည်းဒီလိုမျိုးဝိနည်းနဲ့ပြောချချက်ကြီးကိုပြောပြပြီးတော့ဒါဒီကရဆိုလို့ကျတာအဲ့ဒါမဟုတ်ဘူးကျန်တဲ့ခေပါပြောဆိုချက်ရှိတာပါခင်ဗျာ
တဲ့တော့တခုထပ်ပြီးဆက်စုကျင်တာကကိုအောင်မျိုးမင်းတို့လိုပုဂ္ဂိုလ်တွေကတယောက်ယောက်များယဟန်ဝတ်ဖို့ကြိုးပမ်းမှုပါသလားလက်ခံကြတာရှိပါသလားခင်ဗျာ
ရှိကြပါလေဒါကတော့ကျွန်တော်တို့ဒီခုနပုံပြချက်မှာမိရမိတော့ကိုယ့်ရဲ့ယူဆနဲ့ရောက်ချဖြစ်လာတယ်ရောက်ချဖြစ်တဲ့ဆိုတဲ့ရှိသားရင်းနဲ့ဝင်ပြီးတော့လောက်ကောင်မြဲတူရှိတယ်ဒါကြောင့်လို့ဆိုတော့ဘယ်လိုဖြစ်ဖြစ်နေစိတ်တူပြောပြောသူ့ရဲ့ခန္ဓာကိုယ်ကဒီအမျိုးသားပေါ်ပြီးလည်းဖြစ်နေတယ်အမျိုးသားရဲ့ခန္ဓာကိုယ်ဖြစ်တဲ့အတွက်ဒါကရောက်သားဆိုတဲ့စက်မှတ်ချက်မျိုးကပ်နေပါလေ။ဒါဆိုဒီဟာရဲ့ခန္ဓာကိုယ်နဲ့မဆိုင်ဘူး။ဉာဏ်စိတ်ဆိုရဲစိတ်ပိုင်းဆိုင်ရာနဲ့ဉာဏ်စိတ်ခံယူမှုအပိုင်းနဲ့ဆက်ဆိုင်နေတဲ့ဒါမျိုးမျိုးပြင်းတဲ့ပုံမှာရောက်သားလို့ပြောပြီးတော့ဒီဟာကိုဖြစ်တာဒီဒါနဲ့ပတ်သက်ပြီးတော့ကာမနာပေါင်းဝင်ရတဲ့ဟာကြီးလည်းအများကြီးရှိပါလေ
။နောက်ဆုံးမေးချင်တာကကောင်မျိုးမင်းအခုဒီမှာပြည်ထဲဝင်ပြီးဆောင်ရွက်လာပြီးတဲ့နောက်မှာဒီလင်းစိတ်ကြွယ်ပြားသူများရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့တိုးတက်မှုတစုံတရာတွေးလာရပြီလို့ယူဆပါလားဘယ်အပိုင်းမှာတိုးတက်လာခဲ့
ပြီဥပဒေပိုင်းဆိုင်ရာအဖြစ်အပျက်ကြောင်းရဲ့မှုကိုကျွန်တော်တို့တရားဝင်အစိုးရမြောက်လာပြီးမဲ့ဒါနဲ့ပတ်သက်ပြီးအဖြစ်အပျက်ကြောင်းရဲ့မှုကြီးချိုးဖောက်မှုကြီးရှိလာတယ်လင်းစိတ်ကြွယ်ပြားသူများကလည်းအ အမျိုးသမီးအခုရေလုံးဆောင်တယ်လေဝိုင်းမတ်မိုးမှုကြီးရှိနေပြီဥပဒေပြင်ညာရှိနေရဲ့တဲ့လုံးဆောင်မှုကြီးဒါရက်ကျတော့အကောင်းလာပါလေဒိန်ကြီးခွဲကြသူတွေရောဒိန်ကြီးခွဲကြသူမဟုတ်တော့သူတွေကဟောလက်တွဲလုံးဆောင်မှုကြီးရှိလာတယ်ဒါပထမချက်ပါနောက်တစ်ခုကတော့ကျွန်တော်လူမှုစာရမှာအပြည့်ကြီးကြောင်းလာမှုကြတချို့သောမီဒီယာတွေဒီဒီတိုင်းတွေမှာသူတွေအားမန်နေသူတွေခက်ချမှုကြီးလူခွေရှိကောင်နဲ့လူညံ့တဲ့အစီအစဉ်တွေဒါတွေပေါ်လာချင်းမှကျွန်တော်တို့အရင်ကဘယ်လိုမှမရှိခဲ့တော့ကိစ္စဖြစ်လာတယ်။နောက်တစ်ခုကခုရဲ့လိင်စိတ်ကိုပြုတ်ပြုတ်လင်းလင်းပြောနိုင်တော့သူများခဏတည်းမှပေါ်လာပါပြီ။အရင်ကကျွန်တော်တို့ဒီလူမျိုးတွေကိုမိချက်သဘေးနဲ့တော့စားလေခဏတည်းမှရှိနေမဲ့ဟုတ်ဆိုရင်အင်ဂျီတိုင်းဝိုင်းနိုင်ငံရေးပါတီတိုင်းဝိုင်းတို့ကထူးချင်တဲ့စီးပွားရေးတိုင်းဝိုင်းစားလေအတိုင်းဝိုင်းတွေမှာ
ဒီကိစ္စကလည်းလာတဲ့ပြည်ရင်းဒါမျိုးရှိလာတာကိုကိုယ်ကြီးကတွေ့လာတာပါခင်ဗျ။ဥတော်ကတာစီစဉ်တင်ဆက်တဲ့မြမရေ3ပတ်ချက်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျ။အခုတော့သူယုံကြည်ရာစီစဉ်ကိုတင်ဆက်ပေးဖို့အလဲရောက်လာပါပြီ။အခုတစ်ပတ်အစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့ပညာသင်ဆုအစီအစဉ်နဲ့နယူးယောက်ပြည်နယ်ဆရာကူးစ်တက္ကသိုလ်မှာပညာရေးဆိုင်ရာဘာသာရပ်နဲ့မဟာဝိသင်တန်းတက်ရောက်တင်ယူနေတဲ့မတ်ခင်ချစ်ဝင်းဘာကိုယုံကြည်သလဲဆိုတာနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
။အားလုံးပါပါရှင်။ဒီယုံကြည်ရာခန်းကဏ္ဍလေးမှာပေါင်းခင်ရတဲ့အတွက်ကျေးဇူးများတင်ပါတယ်။နိုင်ငံတကာအကြောင်းသားတယောက်ဖြစ်တဲ့အတွက်ကြောင့်အခက်အခဲလေးတွေတော့အများကြီးကြုံရပါတယ်။ဒါပေမဲ့လည်းအပေါင်းဆုံးကြိုးစားကြမယ်ဆိုတဲ့စိတ်နဲ့ကိုယ်တက်နိုင်ဆုံးကြိုးစားပြီးတော့တက်ရောက်နေရပေါ့နော်။ကျွန်တော်အနေနဲ့ပထမနှစ်မာစတာအကြောင်းသူတယောက်အနေနဲ့စာသင်ခန်းထဲကတွေ့ကြုံရတဲ့အခြေအနေတွေအကြောင်းပြောပြချင်ပါတော့။ကျွန်တော်ဒီအတန်းထဲမှာတဦးလေးတော့နိုင်ငံတကာအကြောင်းသားတယောက်ဖြစ်တဲ့အဲ့ဒီအတွက်လည်းဂုဏ်ယူမိရပါတော့။ဒါပေမဲ့လည်းတပြိုင်တည်းမှာပဲအခက်အခဲတွေရောရှိတာပေါ့။ဒါလေးလည်းဆိုတော့ဘာသာစကားသူတို့ရဲ့တန်နေအတန်သာ၃နှုန်းနေ academic ဆိုင်ရာ၃နှုန်းနေပေါ့နော်။ဒါလေးကိုကျွန်တော်အများကြီးလေ့လာရတယ်ပြန်ပြီးအများကြီးဖတ်ရတယ်ပေါ့နော်။အတန်းထဲမှာကိုတီဟိုဆွေးနွေးမှုကောင်းစဉ်တိုင်းမှာကိုတီပြောရမယ်ဆွေးနွေးရမယ်ကိုရဲ့အထင်အမြင်တွေကိုပြောရမယ်ပေါ့နော်။ဒါပေမဲ့လည်းတစ်ခါတလေအတန်းထဲမှာဆွေးနွေးတဲ့ဘာသာရပ်ဆိုင်ရာစကားလုံးတွေကိုရင်းနှီးမှုတိစောက်ရတယ်ပေါ့နော်ပထမဦးဆုံးဆက်ကျွန်တော်တို့အတန်းမစခင်မှာကျွန်တော်တို့ဖတ်ရတဲ့စာရှိပေါ့နော်အဲ့ဒီစာတွေပေါ့မှာရောကျွန်တော်တို့ဘယ်လောက်ထိဟိုသိလဲဘယ်လောက်ထိနားလည်လဲဆိုတော့အတန်းထဲမှာပြန်ဆွေးနွေးရတယ်။အဲ့ဒီအပေါ်မှာဘာအခက်အခဲဆုံးဖြစ်လဲဆိုတော့ကျွန်တော်တို့နဲ့မရင်းနှီးတဲ့သင်ငန်းစာရဲ့နောက်ခံအကြောင်းအရာဖြစ်ပါတယ်။နောက်ခံအကြောင်းအရာဒီကိုယ်နိုင်ငံအကြောင်းမဟုတ်ဘူး။ကိုယ်နိုင်ငံရဲ့ပညာရေးနဲ့လည်းမသက်ဆိုင်ဘူးလို့သူတို့ရဲ့နောက်ခံအကြောင်းအရာတွေသူတို့ရဲ့သမိုင်းဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီသူတို့ဒီအမေရိကန်နိုင်ငံရဲ့သမိုင်းကိုဘယ်လောက်ထိသိအောင်သိတဲ့ဆိုအောင်တော့သူတို့အမေရိကန်နိုင်ငံသားတွေကြုံတွေ့ရတဲ့သူတို့ဘုံပေးပြီးပြန်ကြုံတွေ့ကြရတဲ့သူတို့ကိုယ်တိုင်လက်ရှိကြုံတွေ့နေရဖြစ်တဲ့အခက်အခဲတွေသူတို့ရဲ့တမိုင်းတွေကိုကျွန်တော်တို့ကသူတို့လောက်မသိနိုင်ပေါ့နော်အဲ့တော့စာဖတ်တယ်ဆိုပေမဲ့လည်းကျွန်တော်တို့ဒီစာပေါ်မှာနားလည်ပေမဲ့သူတို့ရဲ့တမိုင်းအကြောင်းကိုနားလည်ဖို့ကတော်တော်ကြိုးစားယူရတယ်ပေါ့နော်အဲ့ဒီပုံမှာဟိုဆွေးနွေးတဲ့အခါမှာမိရဲ့အတွေ့အမြင်တွေဒီတစ်ဖက်အသားပေါ်မှာတစ်ဖက်လူရဲ့တမိုင်းအကြောင်းကိုသိချမသိပဲနဲ့ဝင်ဆွေးနွေးတဲ့အခြေအနေမျိုးမဖြစ်အောင်ကိုယ့်ဘက်ကအများကြီးစူးစမ်းရတယ်သူတို့ပြောတာအရင်နားထောင်ရတယ်အဲ့တော့ဘာပြောချင်တာလဲဆိုတော့ကျွန်တော်တို့ဒီပညာရေးကိုစိတ်ဝင်စားတဲ့အတွက်ကြောင့်ဒီပညာရေးနဲ့သက်ဆိုင်တဲ့ဘာသာရပ်ကိုယူတယ်အခုတက်နေတဲ့ဘာသာရပ်တွေလည်းဒီပညာရေးနဲ့သက်ဆိုင်တဲ့ရှုထောင့်မျိုးစုံကနေဒီပညာရေးကိုသုံးသပ်ရှုမြင်ပြီးတော့ကျွန်တော်တို့ဒီပညာရေးကနေဘယ်လိုကောင်းတဲ့ဝင်ကျင်ဘယ်လိုကောင်းတဲ့ society တွေကိုပြုပြင်ပြောင်းလဲလို့ရလဲပေါ့နော်ကောင်းသောပြုပြင်ပြောင်းလဲမှုမျိုးတွေကိုပညာရေးကနေတစ်ဆင့်ဘယ်လိုတွေလုပ်လို့ရမလဲဆိုတာကိုလေ့လာရတာဖြစ်တယ်ပေါ့အဲ့တော့ကျွန်တော်ဘာသွားစဉ်းစားမိလဲဆိုတော့ကျွန်တော်တို့စာသင်ခန်းထဲရရင်ကျေးမှုတွေတိတ်ကိုအရေးကြီးပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာသင်ကြားသင်ယူမှုပုံစံတွေသူများပြောတာကိုနားထောင်ရမယ်အထူးသဖြင့်ဆရာဆရာမပြောတာကိုနားထောင်တယ်ကျောင်းသားကျောင်းသူရဲ့အတွေ့အမြင်တွေကိုကျွန်တော်တို့ပြောပြပါမယ်ရှိဘူးပေါ့နော်ဒီစာသင်ခန်းထဲရရင်ကျေးမှုတွေကျွန်တော်တို့လူမှုပတ်ဝန်းကျင်အထိကျွန်တော်တို့ပါသွားတယ်ပေါ့နော်အဲ့တော့စာသင်ခန်းကကောင်းမွန်တဲ့ယဉ်ကျေးမှုတစ်ခုတစ်ရက်ကိုမွေးဖွားလိုက်နိုင်မယ်ဒါဆိုလို့ရှိရင်ကျွန်တော်တို့တွေဒီကောင်းမွန်တဲ့ယဉ်ကျေးမှုထွန်းကားတဲ့လူမှုအတိုင်းအဝန်တစ်ခုကိုကျွန်တော်တို့ဒီစာသင်ခန်းထဲကနေနှီးနာယူပြီးတော့တည်ဆောက်လို့ရတယ်ဆိုတော့ကျွန်တော်နားလည်သွားတယ်ပေါ့နော်
ကျွန်တော်တွေ့ရတဲ့အခက်အခဲတွေကနေပြီးတော့တစ်ဆင့်ပြန်လဲတင်းယူမယ်ပြီးတော့ဒီအခက်အခဲတွေကနေကျွန်တော်ဒီကောင်းမွန်သောအပြောင်းလဲတစ်ခုကိုကျွန်တော်ကိုယ်တိုင်အရင်ပြောင်းလဲယူမယ်ပြီးလို့ရှိရင်ကျွန်တော်ဒီကိုယ်လူမှုအတိုင်းဝန်ကိုယ်နဲ့ပတ်သက်နေတဲ့လူမှုအတိုင်းဝန်တစ်ခုမှာဒီစတင်ခန်းနဲ့ရလို့ယဉ်ကျေးမှုတစ်ခုကိုပြောင်းလဲယူနိုင်ဖို့မျှော်လင့်ပါတယ
်အပတ်စဉ်ပြင်ဆင်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ VOA American တန်ခါနဲ့ကြာတာပတိနေ့မနေ့ပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ24 40 51တို့အပြင်လိုင်းနိုမီတာ90လိုင်းလမီတာ190တို့ကပါမနေ့9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။ကိုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ
်။အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ခန့်အဖို့အမည်စင်းတင်သွင်းခံထားရသူ Brett Kavanaugh ဟာလိင်ပိုင်းမတော်မတရားလုပ်ခဲ့တယ်ဆိုပြီးဆွဆွဲထားတဲ့မျိုးသမီးကိုတမရဒေါ်နယ်ထရမ့်ကလှောက်ပြောင်ပြောဆိုတဲ့ပေါ်သူရဲ့ Republican Party ကအဓိကကြားတဲ့လွှတ်တော်အမတ်တွေကိုတိုင်ဝေဖန်ပြောဆိုကြပါတယ်။တရားသူကြီး Brett Kavanaugh ပေါ်ဆွဆွဲချက်တွေကို FBI ကစုံစမ်းစစ်ဆေးနေတာပါ။ Mr. Kavanaugh ကိုယ်တိုင်ကတော့သူဟာအထက်တန်းနဲ့ကောလိပ်ကျောင်းသားဘဝကအမျိုးသမီးတွေကိုမတော်တရားပြုမှုဆက်ဆံခဲ့တယ်။ဒါမှမဟုတ်လိင်ပိုင်းမတော်မတရားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုငင်းဆန်ထားပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အခွန်ဆိုင်ရာနောက်ကြောင်းအခြေအနေတွေနဲ့ပတ်သက်လို့ The New York Times သတင်းစာကရေးသားဖော်ပြပြီးတဲ့နောက်နယူးယောက်ပြည်နယ်အခွန်နဲ့ဗန္ဒာရေးဌာနကစုံစမ်းစစ်ဆေးမှုစာလုံးနေပါပြီ။သမ္မတဒေါ်နယ်ထရမ့်ဟာသူ့မိဘစီကငွေတွေကြတာအပါအဝင်သူ့ရဲ့ကြော်ဝချမ်းသာမှုအစမတန်ဒိုးပွားစေရေးအခွန်ရှောင်ဖို့အတွက်မေခွန်ထုတ်ဆရာလုံဆောင်ချက်တွေနဲ့လုံးဝလိမ့်လည်ပေါ်ပြတဲ့နိလန့်တွေကိုအသုံးပြုခဲ့တယ်လို့ The Times သတင်းစာကရေးထားပါတယ်။၎င်းပြည်နယ်အခြေအနေနဲ့ဆက်လင်းပြီးမြန်မာနိုင်ငံအပေါ်ကုန်သွယ်ရေးဆိုင်ရာတန်ခတ်ရည်ယူမှုတွေချမှတ်ဖို့ဥရောပသမဂ္ဂ EU ကစဉ်းစားနေတယ်ဆိုတဲ့သတင်းထွက်လာပါတယ်။ကမ္ဘာအကြီးဆုံးကုန်သွယ်ရေးအုပ်စုဖြစ်တဲ့ EU ကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ခွင့်ကိုပြန်လည်ခွင့်ကိုပြန်ရုပ်သိမ်းဖို့စဉ်းစားနေတာဖြစ်တယ်လို့ EU တာဝန်ရှိသူ၃ဦးကပြောတယ်ဆိုပြီး Reuters သတင်းမှရေးထားပါတယ်။အိန္ဒိယနိုင်ငံရဲ့တရားမဝင်လာရောက်နေသူတွေကိုစစ်ဆေးပြီးနေရရင်ပြန်ပို့ဖို့ပြည်ထောင်စုအိန္ဒိယပြည်ဝန်ကြီးမနှစ်ကအမိန့်ထုတ်ပြန်ခဲ့ခြင်းကစပြီးပထမဆုံးဖြစ်အိန္ဒိယနိုင်ငံထဲမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်တွေတဲက9ဦးကိုမြန်မာနိုင်ငံပြန်ပို့ဖို့အိန္ဒိယအစိုးရကအစီအစဉ်နေပါတယ်။အင်ဒိုနီးရှားနိုင်ငံဆူလာဝီစီဂျွန်အလယ်ပိုင်းကန်ယူတန်တစ်ချောင်းမှာပြည်အား 9.5 ရှိတဲ့ငလျင်ကြီးဒဏ်နဲ့နောက်ဆက်တွဲဆူနာမီရေလိုင်းတွေရဲ့ဒဏ်ကိုပါခံခဲ့ရပြီး9ရက်ကြာမှာတော့ဝေးလံကောင်ပြားတဲ့ဒေသတွေကိုပါကယ်ဆယ်ကူညီရေးဖွဲ့ပြီးတောက်ရောက်ကူညီနိုင်ပါပြီ။ဒါပေမဲ့လည်းပေးဒဏ်ခံရတဲ့ဒေသတွေအတွက်သောက်သုံးရေးအစားအစာလောင်စာဆီနဲ့စီးပစ္စည်းတွေမရှိဘဲဖြစ်နေတာမို့ဒေသခံအများအပြားနေရရင်းကနေထွက်ခွာသွားကြတယ်လို့ထွက်မသွားဘဲကျရင်သူတွေထဲမှာကလေးငယ်ထောင်ထဲချပြီးရှိနေတာမို့ကယ်ဆယ်ကူညီအဖွဲ့တွေကစိုးရိမ်နေကြပါတယ်။ဒါပြင်မကြသေးခင်ချက်တွေအတွင်းလူရဲဖောက်ထွင်းမှုတွေလည်းရှိထားတာပါ။အင်ဒိုနီးရှားနိုင်ငံဘေးရန်တွေစီမံခန့်ခွဲရေးအေဂျင်စီကတော့အင်ကာနေအထိတည်ဆုံးသူအရေအတွက် 1,234 ယောက်ရှိတယ်လို့ပြောပါတယ်။အပိတိုင်အိုးရင်ရွှေပြောင်းသူပေါင်း 9,000 လောက်ရှိမယ်လို့ခန့်မှန်းထားပြီးအခုကြုံရတဲ့သဘောအပြီးတဲ့ဟာလူပေါင်းတသန်းခွဲလောက်အပေါ်တည်အောင်မှုရှိနေတယ်လို့ပြောပါတယ်။အဲ့ဒီဒေသမှာပြည်တွင်းအိုးရင်ရွှေပြောင်းမှုပုံစံနှစ်မျိုးရှိနေတယ်လို့ဖာလူးမျိုးကသတင်းတော့စတန်လီဝူဒီယန်တို့ကပြောပါတယ်။အဆိုအရလူသားစာနာမှုဆိုင်ရာအကူအညီပေးတဲ့ဌာနတွေကိုသွားကြသူတွေရှိတယ်လို့ပြည်သားစုတွေနဲ့မခွဲခြင်းနဲ့တွေ့သူတို့ရွာတွေမှာပဲအိုးစုနဲ့နေကြတဲ့သူတွေရှိပြီးအဲ့ဒီလိုအိုးစုနဲ့နေသူတွေဟာကယ်ဆယ်အကူအညီတွေတိတ်မရကြပါဘူးခင်ဗျာ။
တရင်ချင်းချုပ်ကိုကိုချောချောသိန်းတင်ပြပေးကြပါခင်ဗျာဒီမနေ့အစီအစဉ်ထုတ်လို့ရမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အယ်လီဆန်ဖြစ်ပါတယ်ပြီးအမေရိကန်တန်ကနေမြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ30နဲ့40 49တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်ခင်ဗျာဒါရရှိမယ်တကွာမြန်မာနိုင်ငံလူနေငံသားအလုံးကိုစိတ်နှပြကြမှာရှင်းလန်းနိုင်ရပါစေကျွန်တော်ဇော်ဝင်လိုက်ပါ
This program has come to you from the Voice of America, Washington.